Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2018ခုနှစ်ဧပြီလ26ရက်ကြာသပတေးနေ့ညပဲ VOA စီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51ဖြင့်ပထမနိုင်ဝက်မှာလိုင်းလက်မီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါရှင်။ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းပါဒီညနာဆင်မဲ့သတင်းတွေတင်ပါတော့မနက်ပိုင်းချင်းပါမဲ့တောင်နှမြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲအတွက်ပြည်သက်ပြင်ဆင်နေကြမှာပဲအစီအစဉ်သစ်စစ်ကိုတောင်ကိုရီးယားကထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံကိုဆင်းရဲနဲ့ပြည်နယ်ရမှာအသုံးပြုနိုင်တဲ့ပစ္စည်းတွေတင်ပို့မှုတွေပေါ်တားမြစ်ချက်ကိုဥရောပသမဂ္ဂ EU ကနောက်ထပ်တစ်နှစ်တက်တန်းတိုးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်သိမ်းထိုင်နေသူညင်ညာပြေးတော့မှာပါ
အခုညပိုင်းသတင်းပါတွေထဲမှာတော့ရခိုင်ပြည်ပခတွေမှာအမေရိကန်နဲ့နိုင်ငံတကာကဆွတ်ဆွဲနေကြသလိုစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေရှိမရှိဆိုတာနဲ့ပတ်သက်လို
့ဥပဒေပေါ်တော့အရင်ကွာခဲ့တဲ့အတိတ်မှာတော့ဘယ်လောက်ဒီဆိုးဆိုးရွာရွာတော့မတွေ့ဘူးမတွေ့ဘူးမရှိဘူးလို့ပြောလို့မတွေ့ရဘူး
မြန်မာလူခွင့်ရေးကော်မရှင်ဖွဲ့ဝင်တဦးရဲ့ပြောပြချက်နဲ့တူနားဆင်နိုင်ပါတယ်ဒီကနေ့လွိုက်ကော်မြို့မှာမြန်မာငြိမ်းချမ်းရေးကော်မရှင်နဲ့ကရင်နီအမျိုးသားတိုးတက်ရေးပါတီတို့ရဲ့အပြစ်ရက်လက်မှတ်ထိုးရေးလုပ်ငန်းစဉ်ဆွေးနွေးပွဲကအလားအလာကောင်းတယ်လို့ဆိုပါတယ်ကရင်အမျိုးသားလူမျိုးရေးပါတီနဲ့မြန်မာတပ်မတော်တို့ကတော့ဟက်ကြီးရေကဒါနာမှာတနားရီလောက်ကြာတဲ့အထိဒီကနေ့တိုက်ပွဲဖြစ်ခဲ့ပါတယ်မြန်မာနိုင်ငံမျက်ဖြားတိုက်ချက်ရေးအတွက်အမေရိကန်ဒေါ်လာ32သန်းအမေရိကန်ကထောက်ပံ့ကူညီပါလိမ့်မယ်ဒီလိုတဲ့လာရည်နာစင်ကြမှာပါရှင်ခုရင်ဆုံးတော့ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပါမယ်ရှင
်တောင်တမြောက်ကိုရီးယားနိုင်ငံတို့ကစစ်မဲ့ဆုံးဒေသမှာနိုင်ငံခေါင်းဆောင်တွေရှာရှာပါပါထိတ်သီးစနစ်ဝဲမနက်ဖြန်ချင်းပရမှာတောင်ကိုရီးယားသမ္မတမွန်ဂျေအင်းကမြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်ကိုကြိုဆိုနှုတ်ဆက်ဖို့စီစဉ်ထားပါတယ်ထိတ်သီးတွေ့ဆုံမှုအစီအစဉ်အသေးစိတ်ကိုတော့တောင်ကိုရီးယားသမ္မတရဲ့အရှိချုပ်ကဒီကနေ့ထုတ်ပြန်ရမှာပန်မွန်ဂျွန်ချေးရွာကငင်းချမ်းရေးခရမှာပြည်ဝင်တွေ့ဆုံမှုအတိုင်းကွန်ပျူတာဖက်ကိုအတူပူးတွဲစစ်ဆေးကြည့်ရှုဖို့လဲပါဝင်ပါတယ်ခေါင်းဆောင်နှစ်ယောက်ဆွေးနွေးကြရမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ပေါ်အာရုံစိုက်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ဆွေးနွေးမှုပြီးမှာတော့နှစ်နိုင်ငံကရေနဲ့မြေကိုတုံးပြီးနယ်စပ်မှာတစ်ပင်တစ်ပင်စိုက်ထုတ်မယ်အခမ်းအနားကိုလည်းတက်ရောက်ချင်ပါပါဒီနောက်မှာတော့ခေါင်းဆောင်တို့ထပ်မံတွေ့ဆုံစကားပြောပြီးညစာစားဖို့ရှိသလိုနောက်ပိုင်းမှာလည်းမြောက်ကိုရီးယားကိုယ်စားလှယ်ဖွဲ့ကိုနှုတ်ဆက်တဲ့အခမ်းအနားကျင်းပဖို့လည်းစီစဉ်ထားပါတယ်တောင်နှမြောက်ကိုရီးယားနိုင်ငံကြား38လကြာစစ်ပွဲဖြစ်ခဲ့ပြီးတဲ့နောက်1953ခုနှစ်မှာစစ်ပြင်းကြီးစာချုပ်နဲ့တက်ခိုက်မှုတွေကိုအဆုံးသတ်ခဲ့ပေမဲ့နိုင်ငံကြားရံဖက်တွေဖြစ်ရှိနေကြဆဲဖြစ်ပါတယ်တောင်ကိုရီးယားသမ္မတမွန်ဂျေအင်းကတော့65နှစ်ကြာမပြည့်မလဲဖြစ်နေခဲ့ရတာတွေကိုကြော်လွှားနိုင်မှုမျှော်လင့်ကြောင်းပြောဆိုထားတာပါတော်ကူရဲ့နိုင်ငံဘက်ကနေထုတ်လွှင့်နေတဲ့ဝါရပြန်စကားတွေနဲ့ခစ်ပေါ်စီချင်းထုတ်လွှင့်မှုအစီအစဉ်တွေကိုလည်းဒီသတင်းပတ်အစောပိုင်းမှာပဲရက်ဆိုင်ထားခဲ့တယ်လို့အစီအစဉ်ရလိုက်တဲ့အတွက်ငင်းရဲတိဆောက်ရမှာအထောက်အကူပြင်လာစီကိုမျှော်လင့်ကြောင်းလည်းတောက်ကူရဲ့စစ်တပ်ကပြောဆိုထားပါတယ်
။ဝန်ထမ်းချင်းဝတ်နဲ့မညီတဲ့လုပ်ရက်တွေအရက်အလွန်အကျွံတောက်တယ်လို့ဆိုတဲ့ဆွတ်ဆွဲချက်တွေကြောင့်လွှတ်တော်အမတ်တွေစုံစမ်းစစ်ဆေးခံရတဲ့အင်ဂျီရောရဲ့သမားတော်ရေတပ်ဒုတိယဗိုလ်ချုပ်ကြီးရော်နီဂျက်ဆန်ဟာအမေရိကန်ပြည်တော်စုစစ်မှုထမ်းဟောင်းရေးရာဝန်ကြီးအဖြစ်အဆိုပြုခံထားရကနေနှုတ်ထွက်လိုက်ပါတယ်။အမည်စင်းတင်တင်းခံထားရသူအဖြစ်ကနှုတ်ထွက်ကြောင်းကြေညာချိန်မှာပဲသူ့အပေါ်ဆွဆွဲချက်တွေဟာမဟုတ်မှန်ကြောင်းမြင်ဆန်ခဲ့တယ်လို့အမေရိကန်စစ်မှုထမ်းဟောင်းတွေကျန်းမာရေးဆောင်ရှောက်မှုတိုးတက်လာစေဖို့သမ္မတဒေါ်နယ်ထရန့်ရဲ့ကြိုးပမ်းမှုတွေအပေါ်ဆွဆွဲချက်တွေကလမ်းကြောင်းလွဲเสียရဖြစ်လာနေကြောင်းတုံ့ပြန်ခဲ့ပါတယ်။သမ္မတထရန့်ကတော့ Fox News မှာသူ့အချက်ရုံမြင့်တန်ကြားအစီအစဉ်ကမေးမြန်းခံအတွင်းသမားတော်ဂျက်ဆန်ဟာထူးထူးခြားခြားဆွမ်းဆောင်လိုက်သူအဖြစ်ကာကွယ်ပြောဆိုခဲ့ပါတယ်။အမေရိကန်စစ်မှုထမ်းဟောင်း73တန်းအတွက်ဝန်ထမ်း 38,000 နဲ့ဝန်ဆောင်မှုပေးနေတဲ့စစ်မှုထမ်းဟောင်းရေးရာဝန်ကြီးဌာနကိုဥဆောင်မဲ့အဆိုပြုချက်မအောင်မမြင်ဖြစ်ခဲ့တဲ့အပေါ်သမ္မတထရန့်ကဒီမိုကရက်အထက်လွှတ်တော်အမတ်ဂျွန်တက်စတာကိုပြစ်တင်ပြောဆိုပါတယ်။အထက်လွှတ်တော်အမတ်တက်စတာကတော့သမားတော်ဂျက်ဆန်ဟာအလုပ်ထဲမှာရက်တောက်လေးရှိပြီးလူနာရီရဲ့ဆေးရာဇဝင်နောက်ကျောင်းကိုကြာကြာနာနာမကြည့်ပဲဆေးပြင်းတွေကိုအလွယ်တကူပေးလေရှိကြောင်းသူရုံးတဲ့နီးစပ်သူလက်ရှိစစ်ဖက်ဆိုင်ရာတာဝန်ရှိသူတွေနဲ့စစ်မှုထမ်းဟောင်း20ကလွှတ်တော်မှတ်တွေကိုပြောဆိုထားကြောင်းမနေ့တုန်းကပဲပြောဆိုခဲ့ပါတယ်ရှင
်။ UN ငွေရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုကန့်သတ်မဲ့နိုင်ငံတကာသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ဖို့သမ္မတဒေါ်နယ်ထရန့်ဆုံးဖြတ်လိုက်မယ်လို့ယူဆတဲ့အကြောင်းအမေရိကန်ကိုရောက်နေချိန်မှာပဲပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကပြောဆိုလိုက်ပါတယ်။အမေရိကန်ဆိုအနေနဲ့ဘယ်လိုဆုံးချက် ချက်ဖြတ်ချက်မျိုးချမှတ်မယ်ဆိုတာမသိရမယ်။ဒေါနယ်ထရန့်ရဲ့ပြောကြားချက်တွေအပေါ်ယေဝီယာသုံးသက်ချက်အရဤရနဲ့သဘောတူညီချက်ကထွက်လိမ့်မယ်လို့ယုံကြည်ရတဲ့အကြောင်းသုံးချက်ခီးစဉ်ဆုံးသက်တဲ့မနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါ။မနေ့စောပိုင်းမှာတော့ပြင်သစ်သမားကဤရနဲ့သဘောတူညီချက်ကနေမထွက်ဖို့အမေရိကန်လွှတ်တော်အမတ်တွေကိုတိုက်တွန်းသွားပါတယ်။သဘောတူညီချက်အရဤရအနေနဲ့ရှေ့လာမယ့်9နှစ်ကနေ10နှစ်အတွင်းမှာလာမကနောက်မှလည်းနျူကလ িয়ার နဲ့ပိုင်ဆိုင်နိုင်မှာမဟုတ်တဲ့အကြောင်းအမေရိကန်ကွန်ဂရက်စ်တော်မှပြောကြားတဲ့49မိနစ်ကြာမင်းကမှပြင်သစ်သမားကထည့်သွင်းပြောဆိုသွားတာပါ။ဤရနဲ့သဘောတူညီချက်အရအပြန်အလှန်နေနဲ့ပိတ်ဆို့တံခါးမှုတွေပယ်ရှားထားတာတွေကိုဆက်လက်တည်ပြုတင်မတင်လို့တော့ဒေါနယ်ထရန့်ရှေ့လာမှာနောက်ဆုံးထားဆုံးဖြတ်ရမှာဖြစ်ပါတယ်။ဒေါနယ်ထရန့်ကတော့သဘောတူညီချက်ဟာအတိပ္ပယ်မရှိတဲ့လူရဲ့အဖြစ်ပြောဆိုထားပြီးနှုတ်ထွက်ဖို့လည်းချင်းချောက်ထားတာပါ။ဒေါနယ်ထရန့်နဲ့အင်ကာနီတို့ကတွေ့ဆုံစကားပြောရမှာတော့အီရန်ရဲ့မစ်ဆိုင်းတုံးစမ်းသပ်မှုတွေစီးရီးယားယေမန်လဗနွန်နဲ့အီရန်နိုင်ငံတွေကစစ်ပွဲတွေမှာပါဝင်ပတ်သက်မှုတွေနဲ့ပတ်သက်လို့အီရန်နဲ့ဆွေးနွေးညီနိုင်မှုအတွေ့အကြုံပြန်လည်စတင်မှုလည်းပြင်သစ်သမ္မတကတိုက်တွန်းပြောဆိုထားပါတယ်
။အမေရိကန်သဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးအေဂျင်စီ EPA အကြီးအကဲScott Brut ဟာတာဝန်ယူစဉ်ကာလအတွင်းကျင်းဝတ်ပိုင်းဖောက်ဖျက်မှုလွဲမှားတဲ့သုံးဆွဲမှုဆွတ်ဆွဲချက်တွေအတွက်ဒီကနေ့လွှတ်တော်မှာမေးမြန်းခံနေရပါတယ်။ EPA ရဲ့ဗန္ဓာရေးအသုံးစရိတ်နဲ့ပတ်သက်လို့အောက်လွှတ်တော်ဆက်ကော်မတီနှစ်ခုရှေ့မှောက်ထပ်ဆိုရမှာလေကြောင်းခရီးသွားတာမှာအထက်တန်းကြကြသုံးဆွဲခဲ့တာလုံခြုံရေးစောင့်ရှောက်တင်နဲ့ဝါရှင်တန်မှာအခန့်တခန့်ငှားတာမှာသုံးဆွဲခဲ့တဲ့ကုန်ကျစရိတ်တွေနဲ့ပတ်သက်လို့လွှတ်တော်ကိုယ်စားလှယ်တွေကမေးခွန်းထုတ်ခံနေရတာပါအမေရိကန်အစိုးရဌာနတွေရဲ့တာဝန်ခံမှုတွေကိုကြီးကြပ်ရတဲ့ GAO ဌာနကတော့ EPA အကြီးအကဲသုံးဖို့အတန်းလုံခန်းတစ်ခန်းကိုဒေါ်လာ 4,300 အတည်ပြုခဲ့တာဟာဥပဒေကိုချိုးဖောက်ရာရောက်ကြောင်းဒီလာဆန်းမှာပဲပြောဆိုထားပါတယ်။ EPA ကတော့အများပြည်သူကြားချင်းချောက်မှုအန္တရာယ်မကြုံရအောင်နဲ့စိတ်ချလက်ချအလုပ်လုပ်နိုင်အောင်လိုအပ်ချက်အရာသုံးစွဲရတဲ့အကြောင်းကာကွယ်ပြောဆိုခဲ့ပါတယ်။ EPA အကြီးအကဲရဲ့လုပ်ရက်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့နဲ့ယာရုကဖေရှားဖို့ဒီမိုကရက်အမတ်တွေရဲ့တောင်းဆိုမှုတွေမှာ Republican ကိုယ်စားလှယ်တချို့လည်းပူးပေါင်းပါဝင်လာကြပါတယ်။အင်ပြူရောပြောခွင့်ရ Sarah Huckabee Sanders ကတော့သမ္မတဒေါ်နယ်ထရန့်အစိုးရအနေနဲ့စိုးရိမ်ပူပန်မှုတွေကိုသုံးသပ်နေပြီး Agency အနေနဲ့အပြေပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့ပါတယ်။ EPA အကြီးအကဲဟာသမ္မတထရန့်အစိုးပြုခန့်အပ်တဲ့အစိုးရအဖွဲ့ထဲမှာအခြေတင်ပြောစရာအဖြစ်ရာဆုံးပုံကိုယ်တွေတဲ့တဦးအပါဝင်ဖြစ်ခဲ့တယ်လို့အစိုးပြုခန့်ရချိန်မှာကတိပေးထားတဲ့အတိုင်းသဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးအတွက်အရင်သမ္မတဘရက်ကိုဘားမှလက်ထက်ကစီးပွားရေးလုပ်ငန်းတွေအပေါ်ကန့်သတ်ချက်တွေကိုဖယ်ရှားတာတွေလည်းရှိခဲ့ပါတယ်ရှင
် VOA American တန်ညဘက်မြန်မာဝတ္တအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 19 kHz 15.53 ညလိုင်းဒိုမီတာ 25 kHz 11.83 ညလိုက်တိုမီတာ 32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ 190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာလာပြီးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။လူခွေရေးချုပ်ဖောက်မှုတွေကျူးလွန်မှုဆွဆွဲချက်တွေနဲ့မြန်မာနိုင်ငံကိုဆက်လက်နဲ့အသုံးဆောင်တင်ပို့မှုတွေပေါ်တားမြစ်ချက်ကိုဥရောပသမဂ္ဂ EU ကနောက်ထပ်တစ်နှစ်တည်တံ့တိုးလိုက်ပါတယ်။လူခွေချုပ်ပေါမှုတွေကျွလုံးနဲ့လူမျိုးရေးတပ်ဖွဲ့တွေကတာဝန်ရှိသူတွေပေါ်တန်းခတ်ရေးယူနိုင်မှုလဲပြင်ဆင်နေတာပါစစ်လက်နက်တွေပြည်ရင်းကဖိနှိပ်မှုတွေမှာအသုံးပြုနိုင်တဲ့ပစ္စည်းတွေစစ်တပ်ကိုတင်နန်းပို့ချမှုတွေဆက်သွယ်ရေးလုပ်ငန်းတွေကိုစောင့်ကြည့်နေတဲ့ကိရိယာတွေကိုတင်ပို့မှုတားမြစ်ဖို့ EU ကဒီနေ့မှပဲဆုံးဖြတ်ခဲ့တာပါလူခွေချုပ်ပေါမှုတွေထပ်မံကျွလုံးနဲ့ဆိုရင်မြန်မာစစ်တပ်နဲ့နေကြဆောင်တပ်ကအရာရှိကိုတရားတန်းခတ်ပိတ်ဆို့ရေးယူနိုင်မဲ့အခြေခံမူပေါင်းတစ်ခုကိုသဘောတူညီခဲ့ကြောင်းလဲသတင်းထုတ်ပြန်ထားပါတယ်ရည်ယူခံရမယ့်လူပုဂ္ဂိုလ်တွေအနေနဲ့ပြည်ဝင်ဗီဇာပြည့်ပြည့်ခံရမှာဖြစ်သလိုပိုင်ဆိုင်မှုတွေထိန်းချုပ်ခံရမှာဖြစ်ကြောင်းလည်းပြောဆိုထားပါ EU လိုပဲမြန်မာနိုင်ငံပေါ်လက်နက်တင်ပို့မှုတားမြစ်ချက်တွေကိုတော့အမေရိကန်နဲ့ကနေဒါနိုင်ငံတွေကလည်းမချသေးရင်တော့ပဲချမှတ်ထားကြပါပါတယ်ပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့တချို့ပြန်ပြည်ခတ်တွေအတွင်းမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့လူခွေချုပ်ဖောက်မှုတွေကြောင့်ဒုက္ခသည်တိုင်းနဲ့ချီအင်းနေချင်းဘင်္ဂါဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရကြောင်း EU ပါဝင်နိုင်ငံတိုင်းဝန်ကဆွဆွဲထားပါမြန်မာစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေကတော့နိုင်ငံတကာကဆွဆွဲနေတယ်လို့လူခွေရေးချုပ်ပေါမှုတွေမရှိကြောင်းငြင်းဆန်ထားတယ်လို့မြန်မာစစ်တပ်ရာရှိတချို့အပါအဝင်ကျူးလွန်သူတွေကိုအပြစ်ပေးအရေးယူမှုတွေရှိကြောင်းလည်းတုံ့ပြန်ထားပါတယ်။တပြတ်မှုအားမှပြစ်ချမှုတွေပါဝင်မြန်မာနိုင်ငံမှာစစ်တပ်နဲ့လူခွေရေးတပ်ဖွဲ့တွေဟာလူခွေရေးချုပ်ပေါမှုတွေကိုကြည်ကြဲပြင်းပြင်းနဲ့စစ်ရေးတကျကျူးလွန်နေပြီးအထူးသဖြင့်ရခိုင်ပြည်နယ်မှာစိုးရိမ်စရာအခြေအနေတွေရှိနေစေဖြစ်တဲ့အကြောင်းလည်း EU ရဲ့ဒီနေ့ကြေညာချက်မှာဖော်ပြထားပါတယ်။
မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ဆိုးရတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်တွေကိုအမေရိကန်ဆိုရကအပြင်းအထန်စုံစမ်းစစ်ဆေးနေပါတယ်။အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခတဲ့စခန်းတွေမှာရိုဟင်ဂျာအမျိုးသားအမျိုးသမီးတထောင်ကျော်ကိုတွစ်ဆုံမေးမြန်းပြီးပြီလို့အမေရိကန်တာဝန်ရှိသူနှစ်ဦးကပြောတဲ့အကြောင်း Reuters သတင်းမှာဖော်ပြပါတယ်။အဲ့ဒီတည်းမှာမြန်မာစစ်တပ်ကကျူးလွန်တဲ့တပ်ဖြတ်မှုမဒိန်ကျင့်မှုရိုင်းနှက်မှုနဲ့လူသားတို့ကိုဆန့်ကျင်ကျူးလွန်တဲ့ပြစ်မှုမြောက်နိုင်ခြင်းရှိတဲ့တခြားရာဇဝတ်မှုတွေနဲ့ပတ်သက်ပြီးဆွဆွဲပြောဆိုထားတာတွေအသေးစိတ်ပါတယ်လို့ဆိုပါတယ်။နိုင်ငံတကာဥပဒေနဲ့ရာဇဝတ်တရားစီရင်ရေးဆိုင်ရာတွေမှာကျွမ်းကျင်သူစုံစမ်းစစ်ဆေးရေးမှုအယောက်20လောက်ကမတ်လနဲ့ဧပြီလတွေမှာတွေ့ဆုံမေးမြန်းခဲ့ကြတာပါ။စုံစမ်းစစ်ဆေးမှုအသေးစိတ်နဲ့ပတ်သက်ပြီးအတည်ပြုပေးဖို့အမေရိကန်နိုင်ငံခြားရေးဌာနကို VOA ကမေးတဲ့အခါအစည်းအဝေးအသေးစိတ်တွေဟာမှတ်ကန်တယ်လို့နိုင်ငံခြားရေးဌာနတာဝန်ရှိသူတို့ကပြောပါတယ်။မြန်မာဆိုရနဲ့လုံခြုံရေးတပ်ဖွဲ့တွေဟာကိုယ်နဲ့နိမိတ်ထဲကလူတွေအလုံးရဲ့လူအခွင့်အရေးကိုလေးစားလိုက်နာရပါမယ်။အဲ့ဒီလိုက်နာဖို့ပြက်ကွက်သူတွေကိုယ့်လုပ်ရအတွက်တာဝန်ခံမှုရှိအောင်လည်းလုပ်ရပါမယ်လို့နိုင်ငံခြားရေးဌာနတာဝန်ရှိသူက VOA ကိုပြောပါတယ်ရှင်
။မြန်မာနိုင်ငံပါဝင်ရှိတော်အရှေ့နိုင်ငံများတင်အာဆီယံရဲ့စီဝိုင်းနဲ့ကုန်သွယ်ဝန်ကြီးတွေစီဝေးပွဲစင်ကူမှာဒီနေ့ပဲစတင်ကျင်းပနေပါတယ်။အရှေ့စင်ကူနိုင်ငံကကုန်သွယ်ဝန်ကြီးလင်ဟောင်ကန်ကတော့အာဆီယံအသင်းပေါ်ယုံကြည်အားထားမှုတွေပုံမအားကောင်းလာစေဖို့အာဆီယံစီဝေးဝန်ကြီး AEC ကိုခိုင်မာအောင်တိစောက်ဖို့လိုအပ်တဲ့အကြောင်းဒီနေ့ခန်းနာဖွင့်ပွဲမှာပြောဆိုသွားတာပါ။စနေနေ့မှာစတင်ကျင်းပဝင်ရှိနေတဲ့အာဆီယံအသင်းဝင်နိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲအတွင်းမှာတော့ကုန်သွယ်စုပွဲတွေပေါ်ပေါ်လာနေတဲ့အခြေအနေတွေတောင်တရုတ်ပြည်နယ်မှာပိုင်ဆိုင်မှုတွေအငင်းပွားနေတဲ့ကိစ္စတွေဖြစ်မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ကအချက်အသေးတွေကိုလည်းဆွေးနွေးကြလိမ့်မယ်လို့မျှော်လင့်နေကြပါတယ်။
အိန္ဒိယနိုင်ငံမြောက်ပိုင်းမှာဒီကနေ့ကြာသပတေးနေ့အကြောင်းကားတစ်စင်လူအဆောက်မရှိတဲ့ယထာလန်ကူမှာယထာနဲ့တိုက်မိတာကြောင့်ကလင်းငယ်73ဦးနဲ့အကြောင်းကားမောင်းသူတို့သေဆုံးခဲ့ရပါတယ်။ကုရှင်နာကမြို့မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုမှာတခြားကလေး၈ဦးလည်းဒဏ်ရာရသွားတယ်လို့ရဲကပြောဆိုထားပြီးကလေးတွေကြောင်းအသွာလမ်းမှာယထာနဲ့တိုက်ခဲ့တဲ့ဖြစ်စဉ်ကိုရဲတို့ကစုံစမ်းစစ်ဆေးနေပါတယ်ရှင်။
ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်ရှင်။ရခိုင်ပြည်ပခအတွင်းမြန်မာစစ်တပ်ကမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေနဲ့လူခွင့်ရေးချိုးဖောက်ခဲ့တယ်လို့နိုင်ငံတကာကစွပ်စွဲနေတာတွေဟာထင်ကျေးတာဖြစ်ပြီးယုံကြည်ဖို့ခက်ခဲကြောင်းမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကတုံ့ပြန်ပါတယ်။ရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်ခဲ့တယ်ဆိုတဲ့အထောက်အထားတွေကိုအမေရိကန်အစိုးရကစုံစမ်းစစ်ဆေးနေတယ်လို့သတင်းထွက်လာချိန်မှာကော်မရှင်ဘက်ကအခုလိုတုံ့ပြန်တာပါ။ရခိုင်အရေးလေးလာသူတချို့ကတော့နိုင်ငံတိုက်ခါမကြစေဖို့နဲ့ဆွဆွဲနေတာတွေကိုအကောင်ဆုံးတုံ့ပြန်ဖို့ကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးမှုတွေကိုလက်ခံသင့်တဲ့အကြောင်းတိုက်တွန်းတာတွေရှိနေပါတယ်။ VOA မြန်မာပိုင်းကမေခစုစည်းတင်ပြထားပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်တုန်းကအာဆာအကြမ်းဖက်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေနောက်ပိုင်းမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုစစ်ဆင်ရေးတွေအတွင်းရိုဟင်ဂျာတွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့ဆိုပြီးလူအခွင့်အရေးအဖွဲ့တွေရဲ့အစီရင်ခံစာတွေနဲ့အတူမြန်မာအစိုးရနဲ့မြန်မာစစ်တပ်ကိုကုလသမဂ္ဂနဲ့နိုင်ငံတကာဘက်ကဝေဖန်ချက်တွေထွက်နေပါတယ်မြန်မာနိုင်ငံဘက်ကနေထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရှိတဲ့ကော့ဘဇားကိုအမေရိကန်နိုင်ငံသားရေးဌာနဦးဆောင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဟာမက်လာနဲ့အေပီလာကတွားရောက်စစ်ဆေးခဲ့တာတွေလုပ်ခဲ့ပါတယ်မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်အဖွဲ့ဝင်ဦးယူလွင်အောင်ကတော့သူတို့ကိုယ်တိုင်စုံစမ်းထားသမျှနိုင်ငံတကာကဆွဆွဲနေသလောက်ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်ဘက်ကကျူးလွန်မှုတွေမရှိခဲ့ဘူးလို့ပြောပါတယ
်နိုင်ငံတို့ဘက်ကတော့ဟိုပူပြီးတော့မော်တော့အဲကွာခဲ့တဲ့ဒေတာမှာတော့တော်တည်ဆိုသူရွာရွာတော့မတွေ့ဘူးမတွေ့ဘူးရှိဘူးလို့ပြောလို့မတွေ့ရဘူးအဲ့တော့ရှိရမရှိဘူးဆိုတော့ခါခါနနဆွဆွရရှိရင်တော့အဲ့တော့အသေးချာလေးပွဲစဉ်စုံစမ်းပြည့်စည်ပြီးတော့တော့ပကံမှုရှိမရှိစုံစမ်းပြည့်လို့ရပါတယ်ပဏ္ဍာရကပြောတယ်ဆိုတော့ရသူတို့ကဟောသဘောယုံနဲ့ပြောတာဟုတ်ရဲ့လားလို့ပြန်လည်စဉ်းစားကြရည်ဖြစ်တာပေါ့နော်
လူခွင့်ရေးချိုးဖောက်မှုတွေရှိလာရင်လေတိကျတဲ့တပ်တွေနဲ့တကွာတင်ပြပေးဖို့နဲ့အရေးယူမှုတွေကိုတုံ့ဆိုင်နေမှာမဟုတ်ပဲကြောသားရင်သားမခွဲအပြစ်ပေးဖို့နောက်တော့မှမဟုတ်ဘူးလို့လည်းသူကဆိုလိုက်ပါတယ်နိုင်ငံတကာဘက်ကရခိုင်မြို့ဒိုင်းနဲ့စတဲ့တိုင်းရင်းသားတွေတိုက်စုံမှုကိုလည်းလစ်လျူရှုမထားပဲဒီလူတွေအတွက်ကိုပါထက်သွင်းစဉ်းစားသွားပေးဖို့တောင်းဆိုလိုက်ပါတယ
်ကျွန်တော်အင်အားကြီးတဲ့နိုင်ငံကအင်အားရှိတဲ့နိုင်ငံကိုပြောနေတာပြောနေကြတာပေါ့လေဒီလိုဆိုင်လို့ပေါ်ပြီးတော့ လူလုံးသားပြန်ကြတာကကိုယ်လူတွေစက်ခံနေရတာအဲ့ဒါကြတော့သူတို့မပြောဘူးလားမသိဘူးနော်။မျိုးရွာလေးတွေတိုင်းရင်းသားရွာလေးတွေကိုဒီပင်ကလေးဥက္ကဋ္ဌကြီးက၄900တောင်းလေးဥက္ကဋ္ဌကြီးကဒါရင်ကိုမှုတရားနေတဲ့သူတို့ဝိုင်းချတတ်ကြတာအဲ့ဒါကြတော့မပြောဘူးနော်။အဲ့လိုဘွာလိုက်ရတဲ့တို့ကြီးဒါနဲ့ကုတ်တတ်တယ်ဘေကောသားမသိဘူးလေအဲ့ဒါမျိုးတွေ့နေရတယ်လေ။တွေ့တော့တဲ့ဒီမုစိကနဲ့ပုဂ္ဂိုလ်လုပ်တဲ့ဆိုတဲ့အတော်တော်ကြီးနဲ့တွေ့တယ်ဒါရင်ကြတော့သူတို့ဒီစီးမှမပြောရင်းနေ။
နိုင်ငံတကာလူ့အခွင့်အရေးအစီရင်ခံစာတွေရဲ့ရခိုင်မြောက်ပိုင်းအခြေအနေဖော်ပြချက်တွေမှာလူရင်းကြားတွေအပြင်ဒေသခံရခိုင်တွေနဲ့အခြားလူနည်းစုလူမျိုးတွေအပေါ်မှာလည်းထိခိုက်တက်ရောက်မှုတွေရှိတယ်လို့တော့ဖော်ပြထားပါတယ်။ဒါပေမဲ့လည်းမြန်မာအာဏာပိုင်တွေဘက်ကတော့ဒီအစီရင်ခံစာတွေထဲမှာဒီလိုလူနည်းစုတွေအရေးထက်မွတ်စလင်တွေဖြစ်ပျက်ခဲ့တာကိုပဲပိုပြီးဦးစားပေးလွန်တယ်လို့မြင်ကြတာတွေရှိပါတယ်။ရခိုင်အရေးလေးလာတုံးသက်သူဒေါက်တာခင်စောဝင်းကတော့နိုင်ငံတိုက်ခါမကြစေဖို့နဲ့ဆွဆဲမှုတွေကိုအကောင်းဆုံးတုံ့ပြန်နိုင်ဖို့ကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးမှုတွေကိုအမြန်ဆုံးခံယူဖို့တိုက်တွန်းသွားခဲ့ပါတယ
်။ Defense Mission နဲ့ဘာလို့လဲဆိုတော့ဖြစ်ချင်တယ်ဆိုတော့ဒီမှာသူကခွင့်မပြုဘူး။ဆက်တော့ရုပ်သာကြီးကဒူရောဒူရောနဲ့ကိုတောင်ပြဖြစ်စီရီကျန်နေတယ်။ဘာဖြစ်နေလဲကတကယ်လို့သူငယ်ဒီစာရီကိုချုပ်ရမို့အမှားလေးပြောရင်လည်းဟိုကောင်ကောင်ကြီးအောင်ပြမရှိဆုံးလို့ရှင်သဘာဝတည်းဘယ်လိုဖြစ်ပါလဲနိုင်ငံတကာအသိဉာဏ်ရှိတဲ့ပုံတွေဒီမှာဆက်ရလို့ဒီမှာအများကတန်ပြန်ဟိုဖြစ်ချင်တယ်ရှိလာတယ်ပေါ့ဒီနိုင်ငံတကာဖော်ပြတဲ့သူတွေခွင့်ပတ်တဲ့ကုပေါင်းမှာဆက်ရပြည်တံခွင့်ပေးရမယ်လေ
ရခိုင်မြောက်ပိုင်းဒေသလူခွင့်ရေးချုပ်ဖောက်မှုတွေစစ်ဆေးဖို့ကုလသမဂ္ဂကအချက်အလက်စုဆောင်းရေးအဖွဲ့ဖွဲ့စည်းထားတာရှိပေမဲ့မြန်မာဘက်ကတော့ဒီအဖွဲ့ကိုလက်မခံပါဘူး။ဒါပေမဲ့မကြခင်ရပိုင်းအတွင်းမှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့တစ်ဖွဲ့လာရောက်ဖို့တော့ရှိနေပါတယ်။ဒီအဖွဲ့အနေနဲ့ရခိုင်ပြည်နယ်ကိုတွားရောက်ဖွဲ့ရှိတယ်လို့မြန်မာခေါင်းဆောင်တွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ရခိုင်မြောက်ပိုင်းပြည်ပခါအတွင်းမြန်မာစစ်တပ်ဘက်ကဆူဆူရွာရွာလူခွင့်ရေးချုပ်ဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာခေါင်းဆောင်အချို့ကို ICC နိုင်ငံတကာခုံရုံးတင်ဖို့ကိုလည်းဥရောပနိုင်ငံအချို့ကကြိုးပမ်းမှုတွေရှိနေပါတယ်ရှင်
။မေခစုံစမ်းတင်ပြခဲ့တာပါရှင်။အခုအပြစ်ရဆွေးနွေးရေးလုပ်ငန်းစဉ်ဘက်ကိုအလှည့်ပေးပါရစေ။ NCA အပြစ်ရလက်မှတ်မထွက်ရသေးတဲ့ KN ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP နဲ့မြန်မာငြိမ်းချမ်းရေးကော်မရှင် PC ဒီကနေ့ကြားပြင်းနဲ့လိုက်ကော်ပြုတ်မှာတွေ့ဆုံဆွေးနွေးပွဲဟာအလားအလာကောင်းတဲ့အကြောင်း KNPP ဘက်ကပြောပါတယ်။ဒီနေ့အစည်းအဝေးမှာပြစ်ခတ်တိုက်ခိုက်မှုစောင့်ကြည့်ရေးကိစ္စရပ်တွေဆွေးနွေးခဲ့သလိုမနက်ဖြန်မှာတော့တပ်ပိုင်းဆိုင်ရာအပါအဝင်တခြားကိစ္စရပ်တွေကိုဆက်လက်ဆွေးနွေးသွားကြဖို့ရှိပါတယ်။ထိုင်းအခြေစိုက် VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကစုံစမ်းတင်ပြထားပါတယ်ရှင်။
NCA တိကျလက်မှတ်ရေးဆွနိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ကရင်ညူရာတုတ်သက်ရေးပါတီ KMPP ကိုယ်စားလှယ်ဖွဲ့နဲ့ငင်းချမ်းရေးကော်မရှင် PC ကိုယ်စားလှယ်ဖွဲ့တို့ဟာဒီကနေ့ကြားပြင်းနဲ့လွယ်ကော်မြို့ပြည်နယ်ခမ်းမမှာဆွေးဆုံညှိနှိုင်းဆွေးနွေးခဲ့ကြတာပါပထမနေ့ဒီကနေ့ဆွေးနွေးမှုအခြေအနေကိုတော့ KMPP ငင်းချမ်းရေးဆွေးဆုံဆွေးနွေးရေးကော်မတီ PNC ရဲ့ပြောရေးစုဝေးရှိသူနက်နက်ဘလိုကခုလိုပြောပါတယ
် KMPP နဲ့ဆွေးရကြမှာအရင်ကထုတ်ဆုံထားခဲ့တဲ့တဲ့တဘောဒီချက်တွေအထက်မှာပါတဲ့အဆောင်ကြီးရေးကိစ္စတွေကိုကျွန်တော်တို့အဓိကဆွေးနွေးဖြစ်ပါတယ်အဲဒီဆောင်ကြီးရေးမှာဆိုလို့ရှိရင်ဒီနေ့အစဉ်ဆောင်ကြီးရေးဒီကဆောင်ကြီးရေးပေါ့နော်ကျွန်တော်တို့ဆွေးနွေးဖြစ်ပါတယ်ကျွန်တော်နေတော့ကျဉ်းအားရမှုရှိပါတယ်အပြန်လန်ပုံပွင့်လေးလေးဆွေးနွေးချက်ခဲ့ကြတာပေါ့နော်ဆွေးနွေးမှုကိုအောင်မြင်လို့ကျွန်တော်မျှော်လင့်ပြီးတော့ဆက်ကြမှာရုပ်ချင်းမှုတွေပို့ရတည်ဆောက်နိုင်တယ်လို့အဲ့လိုမျှော်လင့်ပါတယ်
ဒီကိစ္စတွေ့ဆုံမှုမှာအားရမှုတွေရှိပြီးဆွေးနွေးရအောင်မြင်မယ်လို့ယုံကြည်ကြောင်း KMPP ဘက်ကပြောပါတယ်။ဘုနှက်ဖြန်ရက်မှာတော့တပ်ပိုင်းဆိုင်ရာကိစ္စရပ်ဖြင့်တခြားကိစ္စရပ်တွေဆက်လက်ဆွေးနွေးသွားမယ်လို့လက်နက်ဘလူးကခုလိုဆက်ပြောပါတယ်
။ဘုနှက်ဖြန်ကျတော့အဓိကတော့ဒီတပ်ပိုင်းဆိုင်ရာကိစ္စတွေကျွန်တော်တို့ဆက်ဆွေးနွေးမှုရှိမယ်ပြီးတော့လူသားချင်းစာနာထောက်ထားမှုအကူအညီကိစ္စဒေတာဖွင့်ပြီးကိစ္စတွေပြီးတော့ NGO နဲ့ INGO တွေရဲ့ပြည်내အတွင်းလုပ်ငန်းဆောင်ရွက်မှုနဲ့ပတ်သက်တဲ့စင်ကုန်မှုကိစ္စတွေကိုကျွန်တော်တို့ဆက်ဆွေးနွေးမှုရှိပါတယ်
။ဒီကနေ့တွေ့ဆုံမှုမှာငင်းချမ်းရေးကော်မရှင် PC ကိုယ်စားလှယ်ဘက်ကဒေါက်တာတင်မျိုးဝင်းဦးဆောင်ပြီးဒေါက်တာကျော်သိန်းစွေဦးသိန်းစောဦးခင်စောဦးတို့ပါဝင်သလိုကရင်မျိုးရသုတ်သက်ရေးပါတီ KMPP ဘက်ကဗိုလ်ချုပ်ပြည်သူခေါင်းဆောင်ပြီးတော့စစ်စစ်တွင်းမှုရွှေမျိုးစံခုတန်နေရတို့ပါဝင်ပါတယ်။ဒါပြင်ကြားပြင်းနဲ့ဆိုရဖွဲ့ပြင်နေမြေခံတမတော်ဘက်ကကြီးကဲတွေလည်းဆက်ရောက်ခဲ့ပါတယ်။နေမြေခံတမတော်အနေနဲ့က KMPP ကို NCA ပြည်ကြလက်မှတ်ရေးသွို့ကိုစိုက်တွန်းခဲ့တယ်လို့ KMPP ပြောရေးဆိုခွင့်ရှိသူနက်နက်ဘလူးကပြောပါတယ်။
ဒီလိုနှစ်ဖက်ဆွေးဆိုမှုကနေရရှိလာတဲ့သဘောတူညီချက်တွေကိုအကောင်အထည်ဖော်မှုကနေယုံကြည်မှုခြေလှမ်းစတင်နိုင်မယ်လို့ TMBB ပြောရေးဆိုခွင့်ရှိသူနန်းနဘလူကပြောပါတယ်။ခုနှစ်ဦးနှစ်ဖက်သဘောတူညီချက်တွေကိုအကောင်အထည်ဖော်ပြီးတော့ဒီအကောင်အထည်ဖော်မှုကနေယုံကြည်မှုတွေပူကောင်းလာတဲ့အနေအထားမျိုးမှာဆိုလို့ရှိရင်ပြင်နေတဲ့80%လောက်တောင်းနိုင်မယ်လို့မျှော်လင့်ပါတယ်။
ဒီနေ့မြူရာသုတ်တပ်ရေးပါတီ KMBB ဟာယွန်းအစီကိုညညရတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်ဖြစ်ပြီးပြီးခဲ့တဲ့ဖေဖော်ဝါရီလတွင်မွန်ပြည်တပ်ပါတီနဲ့လာဟုတီမိုကရက်တစ်စည်းရုံးတို့အစိုးရနဲ့
NCA ပြည်ရဲ့လက်မှတ်ရေးသူရေးမှာအားသာတစ်ခုလို့ဖြစ်လာခဲ့တာပါ။ဒါပေမဲ့ KMBB ဖွဲ့ဟာလည်းမလ9ရက်နေ့မှာအစိုးရနဲ့ပရမဆုံးချင်းအလို့သဘောတွေ့ဆုံခဲ့ပြီးအခုလို့
NCA လက်မှတ်ရေးသူနိုင်ရေးညှိနှိုင်းဆွေးနွေးပွဲမှာမုံပြစ်ပါတီကလွှဲပြီးတော့NCA လက်မှတ်သိုးတိုင်းသားလက်နက်ကန်ဖွဲ့အစည်းကိုပွဲကနေလေ့လာသူဖြစ်တက်ရောက်ခဲ့ပါတယ်။နှစ်ဖက်သိုးမှုကနေရရှိလာမယ့်ရလပေါ်မူတည်ပြီးတော့NCA လက်မှတ်ရေးသူဘုတ်ဆွေဆုံးဖြတ်သွားမယ်လို့လည်း KMBB တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။နိုင်ကုန်းအိမ်စုံစမ်းတင်ပြခဲ့တာပါရှင်။အခုကရင်ပြည်နယ်တွင်းကစစ်ရေးပြိပခအခြေအနေကိုလည်းပြောပြပေးပါစေ။
ဒီနေ့ဧပြီလ26ရက်နေ့လယ်တုန်းကဟတ်ကြီးရေကာတာနာမှာကရင်အမျိုးသားလူမျိုက်KNLA နဲ့မြမတပ်မတော်တို့တနအီလောက်ကြာတဲ့အထိတိုက်ပွဲဖြစ်ခဲ့ပါတယ်။မြမတပ်မတော်ဘက်က KNLA ရဲ့တပ်မဟာတွေထိန်းချုပ်ရာဒေသတွေကိုတိုးချဲ့ချဉ်ကပ်လာနေပုံရတဲ့အကြောင်း KNLA အကြံပေးသူကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါရရှင်။ကရင်မျိုးသားစီယုံ
KNU ရဲ့လက်အောက်ခံတပ်ဖြစ်တဲ့ ပြည်မျိုးသားလွတ်မြောက်ရေးတပ်မတော်တပ်မခွနစ်ထိန်းချုပ်နယ်မြေမှာမြမတပ်မတော်နဲ့ KNLA ကြားတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်း KNLA
ရဲ့အကြံပေးဖြစ်တဲ့မမမန်းကပြောပြပါတယ်။ဒီမနက်ပေါ်ဒီတပ်မပေါ်နော်။ဟုတ်ကဲ့။ဒီနေ့နေ့လယ်7နာရီကျော်လောက်မှာဖြစ်တယ်ပေါ့။7နာရီကျော်ကျော်လောက်တော့ကြာတယ်လို့သိရတယ်ပေါ့နော်။တပ်မခွနစ်နဲ့ပေါ့။ကျွန်တော်တို့မြင်တာကဒီကအရေးပဲမှာသူတို့ရဲ့ဒီ
မြန်မာစိုးမိုးရေးနဲ့ဒီဟာကြီးကြီးကရာစီမံကျဲပေါ်မှာဆက်ဆံနေတယ်လို့ပဲကျွန်တော်တို့မြင်တယ်ပေါ့။ဘယ်လိုပြောမလဲအဲ့ဒီစိုးမိုးရေးနဲ့အဲ့ဒီနေရာတွေပေါ်သူတို့ထိုးဖောက်လာတာပေါ့နော်။သူတို့ထိုးဖောက်ဝင်ရောက်လာတာပေါ့။မကြသေးခင်တုန်းကတော့ကရင်ပြည်နယ်
ဖာပေါ်မျိုးနယ်အတွင်းကကရင်ယူတပ်မငါးနယ်မြေမှာကရင်ယူတပ်တွေနဲ့မြန်မာတပ်မတော်တို့ဟာလမ်းတိုးချဲ့ဖောက်လုပ်တဲ့ကိစ္စနဲ့ပတ်သက်လို့မက်လာကလေးကတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့ရွာသား2000တောင်ရာကျော်ဟာ
နေရာကိုဆုံခွာပြီးစစ်ဘေးရှောင်ခဲ့ရပါတယ်။အခုဆိုရင်ကရင်မျိုးသားလွတ်မြောက်ရေးတပ်မတော်ရဲ့တပ်မဟာတွေကိုမြမတပ်မတော်ဘက်ကတိုးချဲ့ချင်းကပ်မှုတွေရှိလာတယ်လို့လည်းသူကဆက်ပြောပြပါတယ်။ကျွန်တော်ထိပ်တွေ့မှုကတော့တပ်မ9နဲ့လက်ထိပ်တွေ့မှုရှိပြီးခုနှစ်နဲ့လက်ရှိပြီးနောက်တခြားနှစ်ဘက်ကိုလည်းသူတို့ချင်းကလာလဲ၆ဘက်ကိုလည်းသူတို့တိုးချဲ့ချင်းကလာတာလည်းကျွန်တော်သိရတယ်ပေ
KNU နေနဲ့2029ခုနှစ်ကမြန်မာတပ်မတော်နဲ့အပြစ်ခတ်ရစေးရေးလုပ်ခဲ့ပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ်
ကျန်ယူလက်အောက်ခံကရင်မျိုးသားလူမျိုးရေးတပ်တချို့နဲ့တိုက်ပွဲတွေပြင်ဖြစ်ခဲ့ပါတယ်ရှင်။ဒေါ်ရှင်များရှင်မြန်မာနိုင်ငံရဲ့သတင်းလုံလောက်ခွင့်အခြေအနေဟာဒီကနေ့နှစ်ကျော်ကြာဆင်းခဲ့ကြောင်းနိုင်ငံတကာသတင်းလုံလောက်ခွင့်စောင့်ကြည့်အခဲခံနေတဲ့အဖွဲ့တွေရဲ့နှစ်ပတ်လည်အစဉ်ခံစာတွေမှာဖော်ပြလိုက်ကြပါတယ်။ တိုးတက်လာအောင်ပါရီလို့ဖို့လိုအပ်နေတယ်လို့ဆိုတာတွေကို VOE ရဲ့စနေနေ့ည8:00လိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 0226 55 96ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီးရီးကတိုက်ရိုက်နေလိုက်စီစဉ်ကကြိုဆိုပါရစေ
။ View ရဲ့ American Fan ရဲ့တိုက်ရိုက်လေးလှိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေညတိုက်ရိုက်လေးလှိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။မြန်မာနိုင်ငံမှာငှက်ဖျားယောဂါယောဂါသွားစီရေးအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီနဲ့အမေရိကန်သမ္မတရဲ့ငှက်ဖျားယောဂါတိုက်ဖျက်ရေးအစီအစဉ်တို့ပူးပေါင်းပြီး Defeat Malaria စီမံကိန်းကိုဆက်လက်အကောင့်ထဲပေါ်နိုင်ဖို့ဒေါ်လာ32တန်ပံ့ပိုးမယ်လို့ဧပြီလ25ရက်ကမ္ဘာငှက်ဖျားယောဂါတိုက်ဖျက်ရေးအထိမ်းအမှတ်နေ့မှာရန်ကုန်မြို့အမေရိကန်တန်ယုံကသတင်းထုတ်ပြန်ပါတယ်။မြန်မာငှက်ဖျားယောဂါတိုက်ဖျက်ရေးပညာရှင်တွေကတော့ငှက်ဖျားယောဂါပညာရေးလုပ်ငန်းတွေကြဲကြဲပြန့်ပြန့်လုပ်ဖို့နဲ့လူလူခြေပြုအဖွဲ့အစည်းတွေနဲ့ဆက်လက်ပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းသွားကြပါတယ်။ဒီအကြောင်းပြေဆုံးကို VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကတင်ပြပေးထားပါတယ်ရှင်
။မြန်မာနိုင်ငံအတွင်းစီးရင်ပါခြင်းနဲ့ငှက်ဖျားရောဂါကူးစက်ပြန့်ပွားခြင်းကိုထိန်းချုပ်နိုင်ဖို့ကျန်းမာရေးဆန်းစားမှုစနစ်တွေပိုပြီးအားကောင်းလာအောင်ဆောင်ရွက်ဖို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီနဲ့အမေရိကန်သမ္မတရဲ့ငါးနှစ်စီမံကိန်း Defeat Malaria ငှက်ဖျားရောဂါတိုက်ဖျက်ရေးအထောက်ပံ့ပေးနေတာ၃နှစ်ရှိသွားပြီဖြစ်ပါတယ်။ငှက်ဖျားယောဂါဘိုးတည်ဆောင်ထားသူတွေရွှေ့ပြောင်းမှုများလာတာကလည်းယောဂါပြန်ပွားမှုဖြစ်ရတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့ငှက်ဖျားယောဂါနဲ့ပတ်သက်ပြီးနှစ်40နီးပါးပညာရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ကျန်းမာရေးပညာငိမ့်စားညွှန်ကြားရေးမှူးဒေါက်တာခင်မောင်လွင်ကပြောပါတယ
်။လောလောဆယ်မှာအလုပ်ချမ်းသမားတွေရွှေ့ပြောင်းမှုကညွန်များပြပါတယ်။ဒါနဲ့မကဘဲနဲ့မြန်မာနိုင်ငံကိုဖြတ်တန်းပြီးတော့ရွှေ့ပြောင်းသွားတဲ့လူတွေလည်းရှိသေးတယ်။ဆိုတော့ဒီလိုလူတွေကတည်ပြီးတော့ဒါပယ်လာတဲ့ငှက်ဖျားဘိုးဖြစ်ပွားတဲ့ငှက်ဖျားယောဂါဒါရီကတော်တော်ပြန်နေပါလေ။အဲ့မြန်မာပြည်သားလည်းကြုံမယ်ဆိုလို့ရှိရင်တော့နည်းနည်းမှလူဝင်ထွက်များလာတဲ့ဖြစ်တယ်။မြန်မာပြည်မှာဆိုလို့ရှိရင်တော့ပြင်းတော့ဆိုလို့ရှိရင်တော့တစ်လုံငန်းတွေလုပ်တဲ့နေရာတွေမှာဖြစ်တယ်။အခုနောက်ပိုင်းဆိုရင်တော့ရွှေတော်ပေါ်လီရွှေလုပ်တဲ့လုပ်ငန်းတွေနေရာတွေမှာဖြစ်တယ်။ဆိုတော့ဒီနေရာမှာရှင်းဝန်ကာကွယ်မှုမလိုရလို့လူကြီးရဲ့ရွှေတောင်းမှုကိုလည်းထိန်းချုပ်လို့မရဘူး
။ဒီကမ္ဘာလုံးဆိုင်ရာငှက်ဖျားယောဂါတက်ဖြတ်ရေးမှာတည်တည်တသာတိုးတက်မှုတွေရှိပေမဲ့ဒီကမ္ဘာကလုံးဖို့လုံနေသေးရလို့ကမ္ဘာ့ကျန်းမာရေးဖွဲ့ကဆိုထားပါဗျ။တိုးတက်မှုတွေရှိပေမဲ့လည်းမြန်မာထိုင်းနဲ့ကမ္ဘောဒီးယားမှာဆေးမတူတော့ရေငှက်ဖျားယောဂါကိုတွေ့ရှိထားပြီးဒီဘိုဟာအာရှနိုင်ငံတွေရဲ့တက်ဆင့်ကမ္ဘာတဝန်းကိုပြန့်နှံ့ခဲ့ရင်ထိခိုက်ဆုံးရှုံးမှုတွေဖြစ်လာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသုံးသပ်ကြပါဗျ။ငှက်ဖျားယောဂါတက်ဖြတ်ရေးအစီအစဉ်တွေအတွက်ထောက်ပံ့ပေးနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ရမုံငွေကိုလျှော့ပြီးသုံးစွဲတာတွေရှိနေတဲ့အတွက်ငါပြတက်ဖြတ်ရေးမှာအထိုက်လျောက်နင့်နာနိုင်တယ်လို့စေဘဆိုင်ရာပညာရှင်တွေကသုံးသပ်ပါတယ်။မြန်မာနိုင်ငံမှာငါပြယောဂါအတွက်အထောက်ပံ့တွေကိုသုံးစွဲနေရမှာရဲရွာအခြေပြုအဖွဲ့အစည်းတွေနဲ့စေယုံတွေကိုမျက်မျက်တတ်တတ်ဖြစ်အောင်ဆောင်ရွက်သင့်တယ်လို့အငိမ့်စားစေယုံအုပ်ကြီးတူကထောက်ပြပါတယ်
။တကယ်လို့မလေးရကစီညော့သွားတယ်ဆိုရှင်တော့ကျွန်တော်ထင်တာဘယ်ကိုဦးစားပေးရမလဲ။မလေးရကစီကျတော့စေယုံရောက်ပါလေ။ Anyhow ဟိုယောဂါဟိုတစ်ခုနဲ့တစ်ခုမဟုတ်တစ်ခုရောက်လာမှာပါလေ။ဟိုမလေးရအေရီးယားရောက်လာဆိုမလေးရ case ကပါလာမှာပဲဒါအဲ့ case တွေအတွက်ကခီးရီရောက်ပြီးနေမှာစီးဥနေမှာ test kit တွေနဲ့ complicated malaria အတွက်ခီးဝအလုံးလောက်ပြောလို့ရအဲ့တော့ခုအချိန်မလေးရ case ကပြန်ပတ်စံနေလာတယ်ဆိုလို့ရှိရင်ကျွန်တော်ထင်တာစီးဥရောက်တဲ့ case ဆိုတော့ခီးရီရောက်ထူတာပြောလို့အပ်တယ်ပဲအဲ့ဒီတော့ဆေးလို့မှာ
ဒက်ဖီမလေးရီးယားအစီအစဉ်ကမြန်မာအမျိုးသားငှက်ဖျားထိန်းချုပ်ရေးရဲရွာအခြေပြုဖွဲ့စည်းရုံနဲ့ပူးတွဲလှုပ်ဆောင်နေရဖြစ်ပြီး2017ကနေ2016အထိဆောင်ရွက်ခဲ့တဲ့အမေရိကန်အစိုးရရဲ့ငှက်ဖျားတားဆီးရေး CAB မလေးရီးယားရဲ့နောက်ဆက်တွဲအစီအစဉ်လည်းဖြစ်ပါတယ်။ဒေါ်လာ23တန်းရမုံငွေပံ့ပိုးမဲ့ဒက်ဖီမလေးရီးယားအစီအစဉ်ကိုအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီက2016ဩဂုတ်လ25ရက်မှာကြေညာခဲ့ရဖြစ်ပြီး၅နှစ်တာကာလအတွင်းကရင်ပြည်နယ်၊ရခိုင်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသမျိုးနယ်33မျိုးနယ်မှာရှိတဲ့လူဦးရေ3တန်းကိုအထောက်အကူပြုနိုင်ဖို့ရည်ရွယ်ထားရလို့ဆိုပါရခင်ဗျာ
။ကိုစောထက်စုံစမ်းတင်ပြသွားတာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရတဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်89ကိုဆက်သွယ်နိုင်မယ်လေ။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါလေရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားတင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနာဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာတိရှိနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2018ခုနှစ်ဧပြီလ26ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25ကီလိုဟတ်15453ညလိုင်းဒိုမီတာ32ကီလိုဟတ်11803ညလိုင်းဒိုမီတာ51ကီလိုဟတ်9335တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်ဆိုင်ကဏ္ဍတွေထဲမှာတော့အရင်ဆုံးကျမရေကန္တတခါဥအောင်ခင်ရဲ့မြမအရေးတုံ့တက်ချက်နဲ့အတူတိုင်းရင်သတင်းလွှာအစီအစဉ်မှာတော့
ကျွန်တော်တို့ကတော့ဒီ GMCS ပေါ့နော်တိတ်အဆင့်မှာတော့အဲမွန်ပြည်နယ်မှာကရင်ပြည်နယ်မှာစနေတိုင်းတိုင်းမှာအဲ့ဒါကိုကျွန်တော်တောင်းဆိုတယ်ဒါပေမဲ့ကျွန်တော်သုနေတော့သရုပ်ဘက်ကဖွင့်ပြီးပါလေတဲ့
အပြစ်ရရေးစောင့်ကြည့်မှုကော်မတီတွေကိုပြည်နယ်အလိုက်ပြည်နယ်အဆင့်တွေဖွဲ့တင်တဲ့အကြောင်းမွန်နိုင်ငံရေးခေါင်းဆောင်တဦးရဲ့ပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းအစုံလင်ကိုလည်းနားဆင်ကြရမှာပါရှင်ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးကျမရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်အရေးပြားယောဂတွေထဲမှာအဖြစ်များတဲ့အင်ဂျင်ဟာမြန်မာနိုင်ငံအတွင်းမှာအဖြစ်များဆုံးယောဂတွေမှာပါဝင်ပြီးအင်ဂျင်အမျိုးအစားတွေနဲ့ဖြစ်ရတဲ့အကြောင်းရင်းအမျိုးစုံရှိပါတယ်။အင်ဂျင်ဘာကြောင့်ဖြစ်ရသလဲဆိုတာနဲ့အင်ဂျင်ထလာရင်ခံစားရတဲ့ဝေဒနာ၊ကာကွယ်ကုသမှုတွေအကြောင်းကိုအရေးပြားအထူးကဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคทุกๆญาวินีดร.สวินครับเนี่ยดิอีเปียมาဖြစ်တဲ့အင်ဂျင်ယောဂါပေါ့เนาะမြန်မာနိုင်ငံမှာဖြစ်တဲ့နေတာဘယ်လိုရှိလဲဆရာကြီ
းဟာအင်ဂျင်ယောဂါတော့ဒါအပြည့်အများဆုံးအီเปียယောဂါတွေတဲ့ကဒါတခုလို့ပြောရမယ်ဟိုပြန်ဖြစ်များတော့ပေါ့เนาะဒီချိုးလေးလာမှုဖြစ်တဲ့နေရာဆိုရင်လူကြီးဆယ်ရာခိုင်နှုန်းတော့ပေါ့ဒီတရားမှာဆယ်ရောင်းတော့ဆယ်ရောင်းမှာတရားအောင်တော့ဟာဒီချိန်ဒီမှာအင်ဂျင်ထွက်ပူတယ်လို့ဆိုတယ်နော
်ဟုတ်ကဲ့ဆရာအဲ့တော့အင်ဂျင်ဆိုတာဘယ်လိုဟာမျိုးလဲဆိုတော့လည်းလေးရှင်းပြပေးပါလား
ဒီရေကြီးရောင်လာပြီးတော့မိမိထွက်ပြောအကွက်ကြီးကိုကန္နာဟိုရေကြီးပေါ်မှာအများကြီးပေါ်လာတာကိုပြောတာပါနိုင်နေငေကြတဲ့အခါမှာခုနပေါ်တဲ့မိမိထွက်ပြောအကွက်ကြီးကဘာမှမကျန်မနဲ့ပျောက်သွားတဲ့အဟောင်းပေါ်ပြီးသားနေရာမှာအစ်တီထက်ထက်ပြီးတော့လေထွက်လာတတ်တယ်ရေသားနေနဲ့ခက်သေးသေးခဲတံထိတ်ဝမ်းလောက်ကနေပြီးတော့တိတ်ကြီးတဲ့ရွယ်တမင်းစားတဲ့ပကံများလောက်အထိကြီးနိုင်တယ်ထွက်ပြီးဆိုရင်လည်းအမြဲလိုပဲရားလိရှိတယ်။အဲ့ရအပြင်ပူရာမျိုးဆက်တာမျိုးစစ်စစ်စစ်နဲ့ဖြစ်တာမျိုးကိုလည်းခံစားရလိရှိတယ်။
ဟုတ်ကဲ့။ဘာကြောင့်အဓိကဖြစ်ရလဲဆရာကြီး
။ကိုယ်ခန္ဓာရဲ့သွေးထဲမှာသွေးပြူထဲမှာ max cell ဆိုပြီးတော့သွေးပြူကမျိုးရှိတယ်။အဲ့သွေးပြူအဲ့ cell ကပြင်ပအခြေအနေတစ်ခုခုတစ်ခုခုကိုယ်ခန္ဓာမှာအပြောင်းအလဲတစ်ခုခုဖြစ်ရင်ဓာတ်မတည်မှုအလားကြီးဖြစ်ရင်ဒီ histamine ဆိုတဲ့ဓာတ်ကိုတုံ့ပြန်မှုအနေနဲ့ထုတ်လွှတ်တယ်။အဲ့ histamine ကထွက်လာတဲ့အခါကျရင်ဒီရေရာသေးကြောင်းငယ်ကြီးတွေကဒီကြီးကပြင်ပကိုစိတ်ထွက်ပြီးတဲ့အခါကျတော့ဓာတ်ရဲကိုရောက်တဲ့အခါမှာရာကွက်တွေပေါ်လာတာ
ဟုတ်ကဲ့ဆက်ဖြစ်လာပြီဆိုရင်ဘယ်နေရာတွေမှာဖြစ်လေရှိလဲ
အကုန်လုံးဘယ်နေရာမှာမဆိုဖြစ်နိုင်တာပဲညသွားပြီးတော့ကိုခန္ဓာလက်တွေခြေတော့ပြီးအဲ့လိုနေရာမျိုးတွေမှာထွက်ကြတာများတယ်ဒါပေမဲ့လည်းဥပမာတချို့နေရာတွေပေါ့မျိုးလုံးလိုနေရာတွေနှုတ်ကန်းလိုလေငါတဝိုက်လိုနေရာတွေမှာဖြစ်ရင်တော့ဒီကပါတဲ့အခါကျတော့ပြန်ခူးရောင်လာတတ်တယ်ကြောက်ကြရည်လိုမျိုးပဲဖြစ်တတ်တယ်ဉာဏ်လုံးတွေဆိုပိတ်မခန်းနေဆိုထောဒါပေမဲ့လည်းတည့်မကြခင်မှာပဲတဖြည်းဖြည်းပြန်ပိန်ပြီးတော့ပျောက်သွားလေတော့လေရှိတယ်အဲတချို့ကြတော့လေနှာခမ်းနေတွေမကပဲနေလေကြောင်းတင်းမှာပါအင်းတွေထွက်တယ်ဆိုရင်တော့အသက်ရှူရဖြစ်တယ်သတိညောဖြစ်တယ်အဲ့လိုမျိုးကြီးဖြစ်ရင်တော့ဒါတော့ရေးတင်းလေးကြီးတယ်အသက်ရှူတဲ့ရောင်ပိတ်တတ်တဲ့အတွက်ရေးပေါ်ထားတော့အများဆုံးသွားတင်တယ်ဟုတ်ဒီများစုကတော့ဖြစ်ပြီးရင်ရဲ့အနေငယ်ရဲ့တန်းအနေငယ်အတွင်းမှာပဲအနေနဲ့ပြန်ပြီးတော့ပျောက်သွားကြတယ်။တချို့ကြတော့လေရှာရှာပါပါအနေနဲ့နှိမ့်နေချီပြီးတော့ရင်းရင်းဖြစ်နေပြီးတော့အကြောင်းရင်းရှာမရပဲကူလိုက်ထောတော့ပျောက်လိုက်ဖြစ်နေတာပဲရှိတယ်
။ဟုတ်ကဲ့အင်ဂျင်ရဲ့မျိုးစားတွေရောကွဲပြားမှုရှိသေးလားဆရာကြီ
း။မျိုးစားကွဲပြီးတော့ပြောပြလို့ရပါတယ်။ဖြစ်အများဆုံးအင်ဂျင်ကတော့လက်တော်ဖြစ်တာသိကြသေးတဲ့အင်ဂျင်ပေါ့ဗျာ။ဒီအင်ဂျင်ထွက်လာအချိန်ကြလားကွဲတော့မကြသေးတာကိုလက်တော်အင်ဂျင်လို့ခေါ်တယ်။အကြောင်းရင်းလည်းများသောအားဖြင့်ရှာလို့ရသည်ရှိတယ်။ ဒီကကြောင်းနေရတော့ဒီအစားအသောက်တွေစီးပွားတွေနောက်ယောဂဘူးဝင်တာအဲ့ဒါတွေကြောင်းဖြစ်တယ်။ခါကြီးကြောင်းတော့လေအင်းတက်ဘူးကြိုက်တာတို့နောက်ကိုရင်းအင်းမှာယောဂကြီးကြောင်းလေဒီအင်းမြင်ဖြစ်တတ်တယ်။အဲ့တော့အစားအသောက်တွေကအပြည့်များတယ်လို့ပြောတော့အစားအသောက်ကြီးထဲမှာဆိုရင်မြေပဲလူအဆိအဆန်တွေပေါ့နတ်တွေပေါ့နော်။နောက်ငါးတို့ဒီဖူးတို့ကျန်းချင်ပြီးဥမျိုးစုံစတော်ဘယ်ရီတို့အဲ့ဒါတွေကအဓိကဖြစ်တာ။နောက်ချက်ပြီးသားထဲချာရင်အစားအသောက်အစိမ့်ညာပူပြီးတော့အဖြစ်များတယ်။တခါအစားဆူးဆီးတွေအစားတာရှိကန်ဆီးတွေရလေဒါဥမာငါပိတာပူလို့ဟာမျိုးတွေပေါ့အစီတုပ်ဘူးတွေပေါ့အစီတုပ်ဘူးတွေမှဆိုရင်တာရှိကန်ဆီးတွေပါတယ်။အဲ့ကြောင့်လည်းကီမီကယ်ဖြစ်တဲ့အတွက်အင်ဂျင်ထစီရဲ့အဲ့အစားကြောင့်ဖြစ်ပြီးဆိုရင်အစားစားပြီးမိနစ်ပိုင်းတွင်တနားရီနှစ်နာရီတွင်မှဒါစားပြီးပြီးတော့ရာသွက်တွေထွက်လာတာပဲ။နောက်တစ်ခုဖြစ်များတာကဆီးဝါးကြောင့်ပဲဆီးဝါးမဆိုအင်ဂျင်ထွက်စီနိုင်တယ်ဒါပေမဲ့လည်းများပြီးတော့ပတိယဝစီတွေ၊ကြိုက်သေးပြောက်စီတွေ၊အိတ်စီတချို့၊စိတ်ငြိမ်စီတွေ၊စီစီတွေအဲ့ကောင်တွေကဒီရားတော့ဖြစ်စီတာများတယ်။ဖြစ်ဆက်စွာနောက်တစ်ခါအစာရင်ခြင်ပေါက်စီ၊စီမြင့်စီ၊ဗီတာမင်တွေ၊မျက်စင်းစီတွေ၊ဝန်းပြောက်စီအဲ့ကောင်ကြောင့်လည်းဖြစ်တတ်တယ်။ဒါကလူတွေအမှန်မှန်နေတာရှိတယ်။သွေးစီတို့၊လေးစီတို့၊တေစီတို့၊ကြောက်ပြက်စီတို့၊ရှာပုတ်စီတို့၊မီးမကင်စီတို့အဲ့ကောင်တွေကြောင့်လည်းဖြစ်တတ်တယ
်။နော
က်တစ်ခါယောဂပိုးဝင်တာတွေကြောင့်လည်းအင်းမြင်တာနိုင်တယ်ရဥပံတော့ပူကြတာတို့နှုတ်ကျင်တာဖြစ်တာတို့ကလေးတွေတုတ်ကွေးတို့နာသေးတို့ဖြစ်ပြီးရင်အင်းမြင်ထတတ်တယ
်ဟုတ်ကဲ့နောက်ထပ်တစ်မျိုးရော
ဒီတည်းကအမျိုးသားတော့အချိန်ပိုကြတယ်နာတာရှိအင်းမြင်ပေါ့ဗျာခုနအချိန်တလောက်ခွဲတဲ့ကြာလာပြီဆိုရင်ဒါနာတာရှိအင်းမြင်ဖြစ်တာလို့ခေါ်တယ်အချို့ဆိုနှိမ့်နေချီဖြစ်နေပြီအဲ့လိုမျိုးပြေးလိုက်ပြောင်းလိုက်နေပေါ့နော်အဲ့လိုမျိုးအင်းမြင်ကြတော့အကြောင်းရင်းချဖို့ခက်တတ်တယ်ဗျအများစုမှာအကြောင်းရင်းချလို့မရအောင်တတိယရှိတဲ့အမျိုးသားတော့ပောင်းဝင်ကြင်ကြောင်းနေကြောင်းဖြစ်နေအင်ဂျင်ဥမာနေအောင်ကြီးကုတက်အီဒက်ပီအာတုံထားမှုနဲ့လေ့ကျင့်ခန်းစတဲ့ကြောင်းနေကြောင်းဖြစ်တာဒါတွေကတော့ဖြစ်တော့ဖြစ်ပေမဲ့ဖြစ်နေတဲ့မျိုးစားအဲ့ဒီဥစ္စာကြီးတွေမှာအေးအေးကြောင်းအင်ဂျင်ထတာတော့ဖြစ်များဆုံးပဲ။အမကြီးအေးနဲ့ချိုးလိုက်တယ်ဆိုရင်အင်ဂျင်ကွက်ကြီးပေါ်လာတာလို့နာကြည့်တာလို့ဒီလိုလုံးမြည်နေတာလို့နောက်ဆုံးစိတ်ဆူကြွားလို့မြင်းမေးတာနောက်ထပ်အောင်မှာဖြစ်တတ်တယ်။နောက်ဆုံးအင်ဂျင်မျိုးစားတော့ကိုယ်ဆွဲအင်းဒီအင်းတို့ပမာလေးပြန်လေးရပါတယ်အည်ပြားကိုဖိတ်လိုက်တာတို့တချို့ကုတ်လိုက်တာတို့တော့ထောက်ပြီးထိုင်ရင်ထိုင်နေထောက်ထားတဲ့နေရာမှာဖိထားတဲ့အတိုင်းပဲအဲကုတ်လိုက်ရင်လည်းကုတ်လိုက်တဲ့အရာအတိုင်းပဲအင်းဒီကွက်တွေပေါ်လာတာပေါ့နော်အဲအဲ့လိုမျိုးကြတော့လူကတော့ကိုယ်ခန္ဓာကျန်းမာရေးတော့ကောင်းနေရှိတယ်အဲဟိုအများကြီးသူရဲ့မျိုးစိတွေမှာဖြည့်ပြီးတော့ဟိုအတွင်းကအင်းဒီကွက်ရင်ဘာစီအဝတ်တဲ့ဂျိုးအတိုင်းပဲချောင်းလိုက်ပြီးအရာကရာနေတာလို
့ဟုတ်ကဲ့ကုသမှုအနေထားရော
အင်ဂျင်ထားတဲ့အကြောင်းရင်းမူလအကြောင်းကိုရှာပြီးတော့ကုသတာတော့အကောင်းဆုံးပဲလေဥမာဘိုးဝင်နဲ့တောပူစားတဲ့အကြောင်းအင်ဂျင်ထားနေလေဆိုရင်ဒါတောပူစားတာကိုဖာမယ်ကုသမယ်ဆိုရင်အင်ဂျင်ထားတာလည်းပျောက်သွားမယ်ဟောနောက်တစ်ခါဥမာအစားတောင်းလည်းမတဲသူကိုအင်ဂျင်ထားတယ်ဆိုရင်မတဲတဲ့စားအစာကိုရှောင်းလိုက်ရင်ပျောက်သွားမယ်ဒါနဲ့အတူအများစုမှအကြောင်းရင်းရှာတွေ့တာနေတဲ့အခါကျတော့ဒီအနေနဲ့မလွယ်ပြန်ဘူးအဲ့တော့ဆရာဝန်ကများသောအားဖြင့်တော့ anti histamine လို့ခေါ်တဲ့ဒီအရာပြောက်ဆေးတွေကိုမျိုးမျိုးရဲရကြည့်ပြီးတော့ပေးတတ်တယ်။တောင်ဆေးပါလေ။နောက်ဆက်လင်းဆေးအနေနဲ့လည်း calamine လို့ messenger လို့ calamine လို့အဲ့လိုမျိုးဟာပြီးလိမ့်နိုင်တယ်။အဲ့ဒီအရာပြောက်ဆေးနဲ့ပတ်သက်လို့ပြောချင်တာအရာပြောက်ဆေးဆိုတာအချိန်ပုံမှန်တောက်မှသာအနည်းငယ်အကောင်းဆုံးပြရတယ်။ဥပမာ9နာရီတောက်မယ်ဆိုည9နာရီမှန်မှန်ပေါ့နော်
။ဟုတ်ကဲ့ဆရာကြီးဒီမဖြစ်ခင်ကကာကွယ်နိုင်တဲ့အနေအထားမျိုး
တချို့မတည့်တဲ့ဥစ္စာကိုရှောင်နေဆိုရင်တော့ကာကွယ်လို့ရတာပေါ့လေဒါပေမဲ့အကြောင်းရင်းရှာလို့မရတဲ့ဥစ္စာဆိုရင်တော့လေဘယ်လိုကာကွယ်မလဲပေါ့နော်ကာကွယ်ရတာဖြစ်တယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါ
တယ်ဟုတ်ကဲ့
ကိုဝင်းနေစီစဉ်တင်ဆက်ပေးနေတဲ့ကျမရေးစီစဉ်ကိုအခုလိုကြာသပတေးနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးတောက်တာနေ့မနက်မှနောက်တစ်ချိန်နှာစင်နိုင်ပါတယ်ရှင်အခုဆက်ပြီးနှာစင်ရမှာကမြမအရေးတုံသက်ချက်အစီစဉ်ဖြစ်ပါတယ်စနေဟောင်းအကျင့်ဟောင်းရဲ့စိုးရတဲ့အကျိုးဆက်တွေကိုရင်ဆိုင်ပြီးလုပ်ကိုင်နေရတဲ့ NLD အစိုးရဟာအိုမင်းရင်ရော်လာတဲ့ခေါင်းဆောင်ပိုင်းပြဿနာနဲ့ရင်ဆိုင်နေရပါတယ်ဒီအကြောင်းကိုဥအောင်ခင်တုံသက်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်
သူကြီးဩစတြေးလျကိုတွားရောက်စဉ်ကခီးပန်းတဲ့အတွက်ဟောပြောပွဲအစီအစဉ်တစ်ခုကိုဖြတ်သိမ်းလိုက်ရပါတယ်။ဟောပြောပွဲလုပ်မဲ့မတ်လ20ရက်နေ့မှာဒေါ်စုမြန်မာပြည်ပြန်ရောက်သွားပါတယ်။မတ်လ24ရက်နေ့ရောက်တော့ NLD ဗဟိုကော်မတီဝင်ဦးဝင်းထိန်ဩစတြေးလျကပြန်ရောက်လာပြီးသူသက်စာတင်တာကိုဒေါ်စုလက်မခံလို့ပြန်လာရတာလို့ဆိုပါတယ်။က 69နှစ်အရွယ်နိုင်ငံရေးသမားကအပင်ငရဲကြမှာစိုးလို့ပါတီကထွက်ရတာလို့ဆိုတဲ့အတွက်နိုင်ငံရေးနဲ့အပင်ငရဲဆက်ဆက်တဲ့သဘောဖြစ်နေပါသေးတယ်။တရားဝတီတိုင်းဝန်ကြီးချုပ်ရာဒူးကနှုတ်ထွက်သွားတဲ့ဦးမန်းကျော်နေလဲ86နှစ်ရှိပါပြီ။ NLD ပါတီရဲ့တက်ကြီးရွယ်ဦးပြဿနာကိုမီးမောင်းထိုးပြသလိုဖြစ်နေပါသေးတယ်။ NLD ပါတီဟာဒေါ်အောင်ဆန်းစုကြည်ကိုဗဟုစုရအဖြစ်ထားပြီးတီထောင်တဲ့ပါတီဖြစ်လို့အသက်ကြီးလာတဲ့ခေါင်းဆောင်ပိုင်းကိုစက္ကန့်ရေးမှာပြဿနာရှိလာပါတယ်။စစ်အာဏာရှင်ရဲ့ဖိနှိပ်မှုဒဏ်ကိုနှစ်ပေါင်းများစွာခံခဲ့ရတာမို့ခေါင်းဆောင်မွေးယူချိန်မရှိပါဘူး။စစ်ဘုံကြီးစိုးချိန်မှာနိုင်ငံရေးခေါင်းဆောင်ပေါ်ထွက်ဖို့အခွင့်အလားမရှိပါဘူး။ NLD ပါတီဟာတက်တန်းအနှစ်30မှာညီလာခံတကြိမ်သာ2013မှာကျင်းပနိုင်ခဲ့ပါတယ်။ဒုတိယညီလာခံကိုဒီနှစ်ထဲကျင်းပမယ်လို့မျှော်လင့်ရပါတယ်။
NLD ပါတီရဲ့ဗဟုအလုံးမှုဆောင်ကော်မတီဝင်အများစုဟာ65နှစ်ကျော်နေကြပြီဖြစ်ပါတယ်။သမရဦးဝင်းမြင့်နဲ့ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာဇော်မြင့်မောင်က66နှစ်ဒေါ်အောင်ဆန်းစုကြည်က82နှစ်ဦးဝင်းထိန်က89နှစ်ရှိပြီဖြစ်ပါတယ်။ဒေါ်စုကိုတစ္ဆာရှိတဲ့ဗဟုကော်မတီဝင်တွေဟာဆုံးဖြတ်ချက်ချနိုင်သူမျိုးဆက်ဟောင်းတွေဖြစ်ကြပါတယ်။မျိုးဆက်သစ်ခေါင်းဆောင်တွေမရှိတဲ့အတွက်တကြီးရွယ်ဦးတွေကိုပဲအမျိုးမျိုးလှည့်သုံးနေပုံရတယ်လို့ဆောင်းပါရှင်ဂျွန်အဲမွန်ကမတ်လ28ရက်နေ့ထုတ် Wall Street Journal မှာရေးသားထားပါတယ်။မျိုးဆက်သစ်ခေါင်းဆောင်ပိုင်းကိုအချိန်မီမွေးမထုတ်နိုင်ရင်နိုင်ငံရေးတိုက်ပွဲတွေဆက်လက်ဆင်နွှဲဖို့ခက်ခဲလာလိမ့်မယ်လို့ဆိုပါတယ်။ဦးဝင်းထိန်ဟာနှလုံးရောဂါရှိသူဖြစ်ပြီးအိတ်တဲ့အခါအောက်ဆီဂျင်ဘူးနဲ့အသက်ရှူနေရလို့ထွက်ခွင့်တောင်းတာဖြစ်တယ်လို့ဆိုပါတယ
်။အလောက်ကနားကျင်ပေမဲ့နားခွင့်မရတဲ့ဦးဝင်းထိန်ကိုကြည့်ပြီးNLD မှာခေါင်းဆောင်ရှာပါနေပုံကိုဂျွန်အမွန်ကထောက်ပြပါတယ်။ဒါပေမဲ့ NLD ဦးအောင်ရှင်ကတော့လူငယ်ညီလာခံကျင်းပပြီးခေါင်းဆောင်တစ်တွင်မွေးထုတ်နိုင်ဖို့ကြိုးပမ်းနေတယ်လို့ဆိုပါတယ်။ NLD မှာလူငယ်တွေရှိပေမဲ့အပေါ်ပိုင်းရောက်ဖို့အလွန်နှေးကွေးတာကြောင့်ရည်ရွယ်ချက်ကြီးမားတဲ့လူငယ်တွေဟာအခြားနေရာဌာနတွေကိုကူးပြောင်းသွားကြတယ်လို့ဂျွန်အမွန်ကဆိုပါတယ်။ဒေါ်စုဟာသူ့ကိုရှင်နိုင်မဲ့လူကိုမလိုချင်တဲ့အတွက်ရှင်းလေးလုံးခေါင်းဆောင်တွေကို NLD ကိုယ်စားလှယ်အဖြစ်2015ရွေးကောက်ပွဲမှာရှင်ပြိုင်ခွင့်မပေးတာလို့ဂျွန်အမွန်ကထောက်ပြပါတယ်။အသက်80ကျော်တမဒါကို60ကျော်နဲ့အစားထိုးနိုင်ပေမဲ့ဒေါ်စန်းစုကြည်နေရာကိုဆက်ကံမဲ့သူမရှိဖြစ်နေပါသေ
း။ NLD ဖွဲ့ချုပ်မှာပါတီဝင်လူငယ်9000ကျော်ရှိပြီးအဲ့ဒီတွေက9000ကျော်ကိုတာဝန်ပေးထားကြောင်းသိရပါတယ်။ဒုတိယအကြိမ်မြောက် NLD လူငယ်ညီလာခံကိုမကြသေးမီကနေပြည်တော်မှာကျင်းပခဲ့ပါတယ်။ညီလာခံတက်ရောက်တဲ့လူငယ်260ကျော်ဟာလာမယ့်2020ရွေးကောက်ပွဲအတွက်တွန်းအားတွေဖြစ်တယ်လို့ပါတီသဘာဝတိအဖွဲ့ဝင်ဦးဝင်းထိန်ကပြောကြားသိရပါတယ်။ဒါဟာအနှစ်30အတွင်းဒုတိယအကြိမ်ကျင်းပတဲ့လူငယ်ညီလာခံဖြစ်ပြီးပထမအကြိမ်ညီလာခံကို2013မှာကျင်းပခဲ့ပါတယ်။ NLD ပါတီကိုဝင်ရောက်သူတွေတိုးပွားနေစေဖြစ်ပါတယ်။ဖေဖော်ဝါရီလကကြားပြည်နယ်မှာပါတီဝင်ဖြစ်လာသူ2000ကျော်ရှိပါတယ်ပါတီစည်းကမ်းထိန်းသိမ်းရေးမှာဦးဝင်းထိန်နေရာကိုဦးညံဝင်းကအစားထိုးဆောင်ရွက်နေပါတယ
်တကယ်တော့2015ရွေးကောက်ပွဲမှာကိုစရိန်နေရာ85ရာခိုင်နှုန်းနိုင်ထားတဲ့ NLD ဟာလွတ်တော်မှာအလွယ်တကူဥပဒေပြုပြီးသမရနဲ့ဒုသမရကိုစိတ်ကြိုက်ခတ်နိုင်တဲ့အခြေအနေရှိပါတယ်အခြေခံဥပဒေကိုပြင်ဆင်မှတ်တာစစ်တပ်ကိုယ်စားလှယ်ရဲ့ထောက်ခံမှုလိုအပ်ပါတယ်ဒါပေမဲ့လွန်ခဲ့တဲ့နှစ်ဧပြီလမှာကျင်းပတဲ့ကြားပြရွေးကောက်ပွဲမှာတော့ NLD ဟာ57ရာခိုင်နှုန်းသာအနိုင်ရရှိတာတွေ့ရပါတယ် NLD အစိုးရကိုအယုံကြည်နှဲပါလာတဲ့သဘောဖြစ်ပါတယ်2020ရွေးကောက်ပွဲမှာလူကြိုက်များတဲ့ရှစ်လေးလုံးပြည်သူ့ပါတီဝင်ရောက်ရှင်ပြိုင်မှာမို့မဲဆန္ဒရှင်အတွက်ရွေးချယ်စရာနိုင်ငံရေးပါတီတွေပုံများလာမှာဖြစ်ပါတယ် NLD အစိုးရရဲ့ရည်မှန်းချက်ပန်းတိုင်တွေဖြစ်တဲ့ပြည်သူ့လူမှုစီးပွားရေးဘဝတိုးတက်ရေးပြည်ပညာရေးနဲ့အခြေခံဥပဒေပြင်ဆင်ရေးမှာဘယ်လောက်ခရီးရောက်သေးဆိုတာကိုပြည်သူကကြည့်ပါလိမ့်မယ်။နှစ်ပေါင်းများစွာပုံစံကျနေတဲ့အတွေ့အမြင်နဲ့အလေးအထားကိုပြုပြင်ပြောင်းလဲဖို့အထူးလိုအပ်နေတယ်လို့သမရသည့်ဦးဝင်းမြင့်ကပြောပါတယ်။စားဆောင်ရေးအားနည်းနေတုန်းမှာစနေဟောင်းကဘျူရိုကရေစီရန်တရားလက်ပတ်နေတုန်းမှာ NLD ဝင်ကြီးတွေဟာခက်ခက်ခဲခဲနဲ့ရုန်းကန်လှုပ်ဆောင်နေရပုံကို VOA သတင်းတော့ကမချာမီကပဲသတင်းပို့တာပြီဖြစ်ပါတယ်ခင်ဗျာ
ဥဟောင်ခင်ရဲ့မြန်မာရေးတုံတက်ချက်ကိုခုလိုကြတာပြည်နေညပိုင်းမှာတစ်ချိန်နှာစင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနေ့ပိုင်းမှာနှာစင်နိုင်ကြပါလိမ့်ရှင်။အခုနောက်ဆုံးကြာနေသေးတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနှာစင်ကြရအောင်ပါ။ထားမြန်မာနေဆက်ဒေတာကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေပါလိမ့်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်မှာတမရော်ကနေလူခွင့်ကြီးချိုးပေါက်နေမှုနဲ့ပတ်သက်လို့အပီပီဆိုင်ရာရာစုခုံရုံးတင်နိုင်ဖို့ကချင်လူမှုအဖွဲ့အစည်း32ဖွဲ့ကနေကုလသမဂ္ဂလုံခြုံရေးကောင်စီကိုတိုင်ကြားထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလမ်းတူမြို့နယ်ကစစ်ဘေးရှောင်ရွာသား290ကျော်ကိုနေရပ်ပြန်ပို့ပေးခဲ့တယ်ဆိုတာနဲ့ NCA လက်မှတ်ထိုးမှုပြည်သက်ပါတီအနေနဲ့ပြည်နယ်အဆင့်တက်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီမဖွဲ့စည်းနိုင်သေးတဲ့အခြေအနေတွေအကြောင်းကိုကြားစားရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်မှာမြမတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြမ်းဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုအတွင်းတပ်မတော်ကနေလူ့ခွင့်ရေးချိုးဖောက်နေမှုနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာရစဝတ်ခုံရုံးတင်နိုင်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကနေတဆင့်ကချင်လူမှုအဖွဲ့အစည်း32ဖွဲ့ကနေတိုင်ကြားစာပေးပို့ခဲ့ပါတယ်လက်ရှိကချင်ပြည်နယ်အတွင်းတနိုင်းမြို့နယ်အောင်လော့ကျေးရွာအနီးတိုက်ပွဲကြောင့်သားတထောင်ကျော်ဟာတောတောင်ထဲမှာပိတ်မိနေတယ်လို့မိုးကောင်းမြို့နယ်ကစုံကျေးရွာအတွင်းတိုက်ပွဲကြောင့်ရွာသား1200ခန့်ကနမ်တီပါဒါရီအဖွဲ့မှစစ်ဘေးတန်းရှောင်နေရပါတယ်KIA နဲ့တပ်မတော်တို့အကြားစစ်ရေးတင်းမာမှုအတွေ့အရက်သား5ဦးထမင်းနယ်တေဆုံးခဲ့ပြီးကာမိုင်းမြို့နယ်ကလိုင်နောင်းခုကျေးရွာသား50ကျော်ကိုမြမတပ်မတော်ကနေတိမ့်တိမ့်ထားဆဲဖြစ်တယ်လို့ကချင်ငင်းချမ်းရဲခွင်ရက်ကတော်ကွန်ကြာကပြောပါရယ်ကချင်ပြည်နယ်အတွင်းတပ်မတော်ကနေလူ့ခွင့်ရေးချိုးဖောက်နေမှုနဲ့ပတ်သက်လို့ ICC အပြည်ပြည်ဆိုင်ရာရဇဝတ်ခုံရုံးတင်နိုင်ဖို့ကိစ္စမှာကုလသမဂ္ဂလုံခြုံရေးကောင်စီကနေတဆင့်တင်ပြသွားမှာဖြစ်တဲ့အတွက်အခက်အခဲရှိနိုင်တယ်လို့ကချင်လူမှုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်ခွန်ကြာကပြောပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းနံမတူမြို့နယ်မန်ဆန်ရွာနဲ့ပုဖ္ဖယုံဘုန်းကြီးကျောင်းမှာကျန်နေတဲ့စစ်ဘေးရှောင်ရွာသား290ကျော်ကိုတန်ဃာတော်တွေနဲ့ရှမ်းတန်းပရဟိတအသင်းတွေကနေရက်ကိုပြန်လဲပို့ပေးခဲ့ပြီးဖြစ်ပါတယ်ဧပြီလ23ရက်နေ့ကပြန်လဲပို့ဆောင်ခဲ့တာဖြစ်ကြောင်းစစ်ဘေးရှောင်ကူညီရေးဖွဲ့ကစိုင်းပညာကပြောပါတယ်တန်းပလောင်တပ်ဖွဲ့ TNL နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSF တို့ရဲ့တိုက်ပွဲကြောင့်ပြီးကြတဲ့မလဆန်းတို့ကနံမတူမြို့နယ်ကိုဆစ်ရှောင်ရောက်ရှိလာတဲ့ဗန်ကွတ်ရွာ၊နာတီရွာ၊ပိန့်ထွန်ရွာ၊နာကွန်ရွာနဲ့နှံပန်ရွာကရွာသားတွေဖြစ်ကြပါတယ်။အခုသူတို့ရဲ့နေရာဒီမှာတိုက်ပွဲတွေငြိမ်သွားပြီးဆိုပေမဲ့နှစ်ဖက်သားပွဲတွေဟာသူတို့ရွာနားမှာဖြတ်တန်းသွားလာနေစေဖြစ်လို့သတိနေထားတော့ရှိနေရကြောင်းဦးဆိုင်ပညာကပြောပါတယ်။
ကရင်လူငယ်အစည်းအရုံး KYO ကနေကျင်းပပြုလုပ်မဲ့နွေရတီလူငယ်တင်တန်းဆမကက်ကိုမွန်ပြည်နယ်လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးကကန့်ကွက်တဲ့အတွက်ဧပြီလ23ရက်နေ့က KNU ထိန်းချုပ်နယ်မြေတပ်မဟာကုနစ်မှာတင်တန်းနေရာပြောင်းရွှေ့ပြင်လည်ခဲ့ပါတယ်။အမျိုးသားပြည်နယ်တင်မြက်ရေးနဲ့ငင်းချမ်းရေးဗဟိုဌာန NRPC နဲ့ JMC တို့ရဲ့ခွင့်ပြုချက်မရလို့မွန်ပြည်နယ်မှာတင်တန်းကြောင်းကျင်းပခွင့်မပြုနိုင်ကြောင်းကိုဧပြီလ18ရက်နေ့ကမွန်ပြည်နယ်နယ်လုံးဝန်ကြီးက KNU တပ်မဟာတပ်ဆက်ဆံရေးရုံးကိုကန့်ကွက်စာပေးပို့တာဖြစ်ပါတယ်။တင်တန်းမှာအခြေခံနိုင်ငံရေးဖွဲ့စည်းပုံအခြေခံဥပဒေငင်းချမ်းရေးဖြစ်စဉ် KNU လုပ်ငန်းစဉ်နဲ့ရှေးလုပ်ငန်းစဉ်တွေကိုလည်းတင်ကြားပေးတာဖြစ်တယ်လို့ KYO စီယုံရေးနဲ့ပြန်ကြားရေးတာဝန်ခံစောအေကောကပြောပါတယ်။အဲ့ဒီဒီနန်းကိုဧပြီလ23ရက်နေ့က KNU ထိန်းချုပ်နယ်မြေတပ်မဟာကုနစ်မှာဖွင့်လှစ်ခဲ့ပြီးနေရာဒေသအနှံ့ပြားကကရင်လူငယ်တွေတက်ရောက်ခဲ့ကြပါတယ်။
သူရကျိန်မွန်ငံရေးညီလာခံကိုလာမယ့်မေလ12ရက်နေ့ကစပြီး3ရက်ကြာမွန်မယ်မြို့မှာကျင်းပဖို့ရတာပြီးမွန်မျိုးရာကိုစားပြုပါတီရဲ့ဖွဲ့စည်းပုံခြေစံဥပဒေကိုဆွေးနွေးတည်ပြုသွားဖို့နဲ့မွန်မျိုးရာကိုစားပြုပါတီကိုပေါ်ဆောင်သွားဖို့ရှိတယ်လို့မွန်မျိုးရာကိုစားပြုပါတီပေါ်ဆောင်ရေးအဖွဲ့ကနိုင်တလအညီကပြောပါရယ်ရ ဒီခေတ်ညီလာခံတက်ရောက်ခဲ့သူမော်မျိုးရာရေးစိတ်ဝင်စားသူတွေနဲ့ဖိတ်ကြားသေးတဲ့ပုဂ္ဂိုလ်တွေကိုဖိတ်ကြားသွားမှာဖြစ်သလိုကျင်းမာရေးကော်မတီရဲ့လုပ်ငန်းစဉ်ရမော်နိုင်ငံရေးပါတီတွေကိုလည်းဖိတ်ကြားသွားမှာဖြစ်ပြီညီလာခံကိုတက်ရောက်တာမတက်ရောက်တာဟာအဲ့ဒီနိုင်ငံရေးပါတီတွေနဲ့ပဲဆိုင်တယ်လို့သူကဆိုပါတယ်
မိုးနိုင်ငံရေးညီလာခံကိုပြီးခဲ့တဲ့ဇန်နဝါရီလ၁၇ရက်နေ့ကကျင်းပခဲ့ရမှာ၆လဆွေမိုးမျိုးရာကိုစားပြုပါတီတရဖြစ်ပေါ်ရေးကိုအကောင်အထည်ပေါ်ဆောင်သွားဖို့ဆုံးဖြတ်ချက်ချခဲ့ပါတယ်။ရခိုင်ပြည်နယ်လုံးဆိုင်ရာရခိုင်လူငယ်ညီလာခံတစ်ခုကိုမေလ၁ရက်နေ့ကနေ၅ရက်နေ့အထိတောင်ကုန်းမြို့မှာကျင်းပဖို့စီစဉ်နေပါတယ်။အဲ့ဒီညီလာခံကိုလွတ်လပ်ပြီးအကောင့်နဲ့ရခိုင်လူင
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ွေးမွေးရေးကြိုးဆိုနေရာချထားရေးလုံခြုံရေးနဲ့စီကံထိန်းသိမ်းရေးဆပ်ကော်မတီဝင်တွေကိုဖွဲ့စည်းခဲ့ကြပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။မတသေးခင်က NCA လက်မှတ်ရေးထိုးထားပြီးဖြစ်တဲ့ဝန်ပြသက်ပါတီဟာပြည်နယ်အဆင့်တိုက်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ကော်မတီမဖွဲ့စည်းနိုင်သေးသလိုကရင်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသတွေမှာလည်းပါဝင်ခွင့်မရဘူးလို့ပါတီတာဝန်ရှိသူတွေကပြောပါတယ်။တိုက်ခတ်တိုက်ခိုက်မှုရစဲရေးကိစ္စမှာရှေ့တလန်းတိုးနိုင်ဖို့က GMC ရှိမှဖြစ်မယ်လို့လည်းမွန်နိုင်ငံရေးပါတီခေါင်းဆောင်တွေကရှုမြင်နေတာပါ။ပြည်စုံကတော့မိကလျာမုံကနေစူးစီးတင်ပြထားပါတယ်။
တနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာမွန်ပြည်သစ်ပါတီ NNSP လက်မှတ်ရေးထိုးခဲ့တာဟာဆက်လက်ွယ်နေပါရှိပြီးဖြစ်ပေမဲ့လည်းအခုချိန်ထိပြည်내အစ်ပြစ်ခတ်တိုက်ခိုက်မှုရစဲရေးပူးတွဲစောင့်ကြည့်ရေးကော်မတီ JMCS ကိုမဖွဲ့စည်းနိုင်သေးဘူးလို့မွန်ပြည်သစ်ပါတီဒုဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ
် JMC ကိစ္စမှာဒီတော့သူစင်မှာတော့တနေရာပဲပေါ့လေဒါတော့ထားပါဘူးမွန်ပြည်နယ်မှာတနေရာနောက်ကရင်ပြည်နယ်မှာတနေရာကျွန်တော်တတ်လို့ရမှုတော့ကရင်ပြည်နယ်တော်မှာအများကြီးပဲအဲနောက်ပြီးတော့သနင်္သာရီတိုင်းနဲ့ဟိုတပ်ပိုက်ဆိုင်ရာလဲဟိုမှာကန်ယူရန်တိုင်းနဲ့အစ်တောင်တိုင်းဆိုပြီးခွဲရတာကိုအဲ့ဒီကွင်းမှာကျွန်တော်လှုပ်ရှားမှုကလည်းရှိနေတော့ကျွန်တော်တို့ကတော့ဒီ GMCS ပေါ့နော်တိတ်အစ်စ်မှာတော့အဲမွန်ပြည်နယ်မှာကရင်ပြည်နယ်မှာသနင်္သာရီတိုင်းမှာအဲ့ဒါကိုကျွန်တော်တောင်းဆိုတယ်ဒါပေမဲ့ကျွန်တော်သဆုလို့တော့သတို့ဘက်ကခွင့်မပြုတော့ဘူးတဲ့ခွင့်မပြုဘူးပေါ့ဗျာမွန်ပြည်နယ်မှာတနေရာပဲပေးမယ်ဆိုပြီးတော့မှပြောလာတယ
်မွန်ဒေတာလုံဆိုင်ရာဒီမိုကရေစီပါတီဒုဥက္ကဋ္ဌနိုင်ချမ်းသွားကလည်းပြစ်ခတ်ရစဲရေးကိစ္စရှေ့တလန်တိုးနိုင်ဖို့က JMC ရှိမှဖြစ်မယ်လို့လည်းအခုလိုဆိုသွားပါတယ်
ပြစ်ခတ်ရစဲဆက်ပြီးတော့ရှေ့တလန်တိုးနိုင်ဖို့အတွက်ကဒီ JMC ရှိမှဖြစ်တယ် JMC မရှိဘူးဆိုရင်တော့ဒီလုံလောက်ဆက်ပြီးပါဖို့ကတော့ဆက်မှာ
ကရင်ပြည်နယ်နဲ့တနင်္သာရီတိုင်း JMC အမှားပါဝင်ခွင့်မရရှိတဲ့အတွက်မွန်ပြည်နယ် JMC အမှားနဲ့ပါဝင်ဖို့အတွက်ကိုမွန်ပြည်သစ်ပါတီကငင်းပယ်ထားပြီးတော့အစိုးရငင်းချမ်းရေးကော်မရှင်ကိုလည်းဆက်လက်တင်ပြထားတယ်လို့လည်းမွန်ပြည်သစ်ပါတီတာဝန်ရှိသူတွေကပြောပါတယ်ငင်းချမ်းရေးလုပ်ငန်းစဉ်တွေငင်းချမ်းစီဖို့တမတော်အနေနဲ့ NLD ဆိုရကိုခရက်တစ်မှတ်မပေးဘူးလို့လည်းမြမမဟာဗျူဟာနဲ့မူဝါဒလေးလာရေး Institute တင်နန်းရေးရာဒါရိုက်တာဦးအောင်သူငယ်ကအခုလိုသုံးသပ်လိုက်ပါတယ
်ဆိုဖြစ်ချင်တော့အဲ့တော့ NLD ကိုလည်းခရက်တစ်မပေးချင်တာပါတော့ဘာလို့သူလည်းလက်မှတ်မပေးထိုးစေချင်ဘူးတချို့အရာ NLD ကိုခရက်အမှတ်မပေးချင်ဘူး
နဝတာဆစ်ဆိုရနဲ့မွန်ပြည်တပ်ပါတီတို့1995အပြည့်ရသဘောတူညီချက်နဲ့သမရဦးသိန်းစိန်ဆစ်ဆိုရလက်ထက်2012ခုနှစ်မှာဆက်လက်ချုပ်ဆိုခဲ့တဲ့သဘောတူညီချက်ရအစိုးရခွင့်ပြုထားတဲ့မွန်ပြည်တပ်ဖွဲ့အခြေစိုက်ခွင့်ရရှိထားတဲ့နေရာတွေကတော့ကရင်ပြည်နယ်မှာမော်မျိုးသားလွတ်မြောက်ရေးတမတော် MNLA အမှတ်၁တိုက်ရင်ကျိုင်းစိတ်ကြီးမြို့နယ်အင်ခွာအမှတ်၄တိုက်ရင်ကော့ကရိတ်မြို့နယ်မင်းရွာအမှတ်၅တိုက်ရင်ဖျားသုံးစုမြို့အနီးဘလက်တူဖိုက်စခန်းအမှတ်၄တိုက်ရင်ရေဖြူမြို့နယ်တနင်္သာရီတို့ဖြစ်ပြီးအမှတ်၆တိုက်ရင်ကလည်းမြိတ်မြို့အရှိဘက်ထိုင်းနယ်စပ်ပရာချွတ်ခရိုင်မှာအခြေစိုက်လျှောက်ရှားလျက်ရှိတယ်လို့လည်းမှတ်တမ်းတွေအရသိရပါတယ်ရှင
်။ဆက်ပြီးတော့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီကကျင်းပတဲ့အစင်းစင်သောနိုင်ငံရေးဆွေးနွေးပွဲတွေမှာမွန်အမျိုးသမီးတွေကိုကိုးစားပြုတဲ့အတန်တွေထည့်သွင်းပါဝင်နိုင်ဖို့အတွက်မွန်အမျိုးသမီးကွန်ရက်ကလည်းဦးဆောင်ပြီးတော့မွန်အမျိုးသမီးဖိုရမ်တရက်ကိုကျင်းပခဲ့ပါတယ်။ ဒီအခြေအနေကိုတော့မြင်းစနိုင်းကနေစူးစီးတင်ဆက်ထားပါတယ်
မော်အမျိုးသမီးဖိုရမ်ကျင်းပရတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးမော်အမျိုးသမီးကွန်ရက်ကဥဆောင်ကော်မတီဝင်မိချယ်ရီဆိုးကအခုလိုရှင်းပြပါတယ
်။ကျမတို့အခုမွန်ပြည်တဲ့ပါစီနဲ့ခန်းစီလက်ထပ်ထိုးပြီးရစီတော့အမျိုးသားစင်နဲ့ရေးဆွေးနွေးပွဲလုပ်ဆောင်ရမယ်လေ။ဒီနေ့နောက်အရေးမှာလုပ်ရင်အိမ်မတိုင်ခင်မှာကျမတို့ပါတယ်သုံးသက်လဲဆိုတော့အမျိုးသမီးတစ်ယောက်ကိုဆောင်မှုအားနည်းတယ်။အမျိုးသမီးတွေအကြောင်းဆွေးနွေးတာအားနည်းတယ်။ဒီဟာ Facebook ကြီးအားနည်းတယ်ပေါ့အဲ့ဒါကြောင့်ကျမတို့အမျိုးသမီးတွေလည်းအဲ့ဒီအသက်ကိုအကျိုးပေါ့နော်ဆိုတော့ဒီညီလာကမှကျွန်တော်တို့ဆံရဆက်သွားတာပို့ရှိတယ်အမျိုးသမီးတွေရဲ့အသက်ကိုစောင့်ပြုတ်ခဲ့အမျိုးသားစိတ်နဲ့ရေးဆွေးနွေးပွဲမှာရောက်နေနိုင်ငံစစ်ထိရောက်ရှိသွားနိုင်အောင်ဒီချက်နဲ့ကျွန်တော်ချင်ပါချင်ပါ
ဖိုရမ်မှာနိုင်ငံရေးစီးပွားရေးလူမှုရေးမြေယာနဲ့တရံစာရကဏ္ဍတွေအပေါ်ခြေခံပြီးအမျိုးသမီးတွေအနေနဲ့ဘယ်ရှုတော့ကနေဘလို့ပါဝင်သိတယ်လဲဆိုတာကိုဆွေးနွေးကြမယ်လို့လည်းမိချယ်ရီဆိုကပြောပါတယ်။နိုင်ငံရေးဆွေးနွေးပွဲစစ်စစ်တွေမှာမော်အမျိုးသမီးတွေရဲ့ပါဝင်မှုမော်အမျိုးသမီးတွေရဲ့အသံထည့်သွင်းနိုင်ဖို့ဟာအရေးကြီးတယ်လို့မော်အမျိုးသမီးကွန်ရက်ဥဆောင်ကော်မတီဝင်မိလူဝီဟန်ကမွန်ဘာတာနဲ့အခုလိုပြောပါတယ
်
အရေးကြီးတာပေါ့နော်ဘာဖြစ်လို့လဲဆိုတော့နိုင်ငံရေးဆွေးနွေးပွဲမှာကျမတို့အမျိုးသမီးတွေရဲ့အတန်တွေမပါသွားဘူးဆိုရင်ကျမတို့အမျိုးသမီးတွေရဲ့လိုအပ်ချက်တွေကျမတို့အမျိုးသမီးတွေရဲ့လှုပ်ဆောင်နိုင်စွမ်းရှိနေတာတွေမသိနိုင်ဘူးလေဒါကြောင့်နိုင်ငံရေးဆွေးနွေးပွဲမှာအမျိုးသမီးတွေကနေစာတန်းတစ်ဆောင်ထည့်သွင်းသွားနိုင်ဖို့ကျမတို့ကြိုးစားလှုပ်ဆောင်နေပါတယ်
မော်မျိုးသမီးဖိုရမ်ကိုဧပြီ24နဲ့25ရက်နေ့တွေမှာမော်လမြိုင်မြို့ရှိတမကာမိပြည်ရသိစာတင်တိုင်းမှာကျင်းပခဲ့ပြီးနေပယ်အသီးသီးကမော်အမျိုးသမီးအယောက်တရာခန့်တို့ကတက်ရောက်ဆွေးနွေးခဲ့ကြပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကချင်ပြည်နယ်မှာတပ်မတော်ကနေလူခွင့်ရေးချိုးပေါက်မှုနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာရဲစခုခုံရုံးတင်နိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကနေတဆင့်ကချင်လူမှုဖွဲ့စည်း32ဖွဲ့ကနေတိုင်ကြားစာပေးပို့ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မန်ဆာမြွာနယ်ပုတ်ပါယုံဘူးကြီးကျောင်းကစစ်ပေးရှောင်ရွာသား190ကျော်ကိုနေရပြန်ပို့ပေးခဲ့ပြီးဖြစ်ပါတယ်
ကလန်းရှင်တွေအခုနားဆင်ကြကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ထိုင်းနယ်စပ်ဒေသကစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွာကဏ္ဍကိုနားဆင်ကြရတာပါရှင်။ဒီစီစဉ်ကိုမနေ့ကတောက်ကြနေမနေ့ခင်မှလည်းနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်ပါလိမ့်ရှင်။အခုကြာသပတေးနေ့ညဘက်ထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်။
ယူအန်နိုင်ငံရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကနေလွတ်ထွက်ဖို့အမေရိကန်အနေနဲ့မစိုးရဖြတ်ရသေးတဲ့အကြောင်းကာဝေးဝန်ကြီးဂျင်မက်တစ်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းသဘောတူညီချက်ကိုတိုးတက်အောင်လုပ်နိုင်မယ့်နည်းလမ်းတွေကိုဥရောပမှာအမေရိကန်နဲ့ပူးပေါင်းရှာဖွေနေကြောင်းထက်လွတ်တော်လက်နက်ကန်တပ်ဖွဲ့များရဲ့ကော်မတီကြားနာပွဲမှာဝန်ကြီးမက်တစ်ကဒီကနေ့မှပဲပြောဆိုသေးတာပါ။ဝင်နှင်းချင်းဝင်နှင်းမညီရဲ့လောက်ရက်တွေအရေးအလွန်ကျန်တောက်တယ်လို့ဆိုရဲဆွဆွဲချက်တွေကြောင့်လွတ်တော်အမတ်တွေစုံစားစစ်ဆေးရခံရတဲ့အင်ဖြူရဲ့သမားတော်ရီတက်ဒုတိယဘူချိုကြီးရော်နီချက်ဆန်ဟာအမေရိကန်ပြည်အစိုးရစစ်မှုထောင်ရေးရာဝန်ကြီးဖြစ်အစိုးပြုခံထားရကနှုတ်ထွက်လိုက်ပါတယ်။အမည်စင်းတင်သွင်းခံရသူဖြစ်ကနှုတ်ထွက်ကြောင်းကြေညာချိန်မှာပဲသူ့ပေါ်ဆွဆွဲချက်တွေကမမှန်ကန်ကြောင်းလည်းညင်းဆိုထားကြတာပါ။တောင်နှမြောက်ကိုရီးယားနဲ့နိုင်ငံခြားစစ်မဲ့ဆောင်ဒီသမားနဲ့နိုင်ငံခေါင်းဆောင်တွေရှက်ရှက်ပါပါထိသိဆွေးနွေးပွဲမနေ့ပြန်ကျင်းပရမှာတောင်ကိုရီးယားသမ္မတမွန်ဂျင်အီကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ကိုကြိုဆိုနှုတ်ဆက်ဖို့အစီအစဉ်ထားပါတယ်။ထိသိတွေ့ဆုံမှုအစီအစဉ်အသေးစိတ်ကိုတော့တောင်ကိုရီးယားသမ္မတရဲ့အရာရှိချုပ်ကဒီကနေ့မှပဲထုတ်ပြန်ခဲ့တာပါ။လူခွေချုပ်ပေါမှုရဲ့ကျူးလွန်မှုဆွဆွဲချက်တွေနဲ့မြန်မာနိုင်ငံကိုဆက်လက်နဲ့သုံးဆောင်တင်ပို့မှုတွေပေါ်တားမြစ်ချက်ကိုဥရောပသမဂ္ဂ EU ကနောက်ထပ်တစ်နှစ်တည်တံ့ထုတ်လိုက်ပါရဲ့။လူခွေချုပ်ပေါမှုတွေကျူးလွန်တဲ့လွန်ကျိုးတပ်ဖွဲ့တွေကတာဝန်ရှိသူတွေပေါ်တက်ခတ်ရေးယူနိုင်မှုလည်းပြင်ဆင်နေပါရဲ့။ဆက်လက်နဲ့တွေ့ပြည်ရင်းကဖိနှိပ်မှုတွေမှာအတုံးပြနိုင်တဲ့ပစ္စည်းတွေစစ်တပ်ကိုတင်နှံပို့ချမှုတွေဆက်သွယ်ရေးလုပ်ငန်းတွေကိုစောင့်ကြည့်နေတဲ့ကိရိယာတွေတင်ပို့မှုတွေကိုတားမြစ်ဖို့ EU ကဒီနေ့ပဲဆုံးဖြတ်ခဲ့တာပါ။လူခွေချုပ်ပေါမှုတွေထပ်မံကျူးလွန်နေဆိုရင်မြန်မာလူငယ်တပ်ဖွဲ့တွေကိုတိကျရေးယူနိုင်မှုလည်းပြင်ဆင်နေပါတယ်။
ကြာသပတင်းနဲ့ညဘက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Audrey Bridges ဖြစ်ပါလေရှင်။မနေ့ဖန်တောက်ကြနေမနေ့ခဲမှာကျမ်းမာရေးနဲ့တိုင်းရင်သတင်းလွှာပြန်လည်ထုတ်လွှင့်ချက်တွေနားဆင်ရပါမယ်။လိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်ကြပါလေရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.